Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်စက်တင်ဘာလ9ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ line meter 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမမရှင်
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာစစ်ပွဲအဆုံးသတ်ရေးကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမှအမင်းကြီးကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာအရဲသားထိခိုက်မှုတိုးလာတဲ့ပေါ်ကုလသမဂ္ဂကျွမ်းကျင်သူတွေကသတိပေးလိုက်ပါတယ်။ရိုဟင်ဂျာတွေကိုတတိယနိုင်ငံမှာနေရာချထားရေးဘင်္ဂလားဒေ့ရှ်ယာယီအစိုးရခေါင်းဆောင်ကတောင်းဆိုလိုက်ပါတယ်ဆိုတော့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်မြောက်ပိုင်းပေါတော့မြို့နယ်ကအာရခတက်တော် AA ရဲ့စေကူတာရေးစင်တာကိုမနေ့မနေ့ပိုင်းတုန်းကစစ်ကောင်စီတပ်ကလေတပ်ကနေပြီးတော့ပုံကျဲခဲ့တဲ့အတွက်လူ20နီးပါးအသက်ဆုံးပြီးတော့အများပြားဒဏ်ရာရခဲ့ပါတယ်။ဒဏ်ရာရသူအများပြားကဘယ်သူတွေပါလဲ။
ပြန်ပါကြည့်ပါတော့ဆေဟိုးဟိုးရောင်းနေတဲ့လူတွေရဲ့တပွေတွေကဖမ်းရထားတဲ့စစ်သုံးပန့်တွေရဲ့ဒါဇဝမှုန်းနဲ့နေပြီးရင်အကျဉ်းကျနေတဲ့လူတွေရဲ့အဲ့ကျမ်းမာရေးဝန်ထမ်းတွေနေမကောင်းလို့ရောင်းနေတဲ့ကလေးသူငယ်တွေကအစအဲ့ဒါအရဖက်ဆိုင်ရာကဘုံလုံးပါသွားတာ
ဒီသတင်းအပြည့်စုံနဲ့အတူ MMDA ကိုကန်တက်ထိန်းချုပ်ထားတဲ့လာရှိုးမျိုးကိုလည်းစစ်ကောင်စီကလေကြောင်းကနေနှစ်ရက်ဆက်တိုက်ဘုံကျဲတိုက်ခိုက်တဲ့အတွက်သေဆုံးမှုတွေနဲ့ဒဏ်ရာရမှုတွေရှိပါတယ်။မနေ့ဖြန်အင်္ဂါနေ့ညဒီမိုကရက်တစ်ပါတီလောင်းဒီသမ္မတလောင်းကမလာဟဲရစ်နဲ့ရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရန့်တို့ရဲ့ပထမဆုံးအကြိမ်မျက်နှာချင်းဆိုင်စကားဆစ်ထိုးပွဲအကြိုသုံးသက်ချက်ကိုလည်းတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါ။အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမခင်လေးနဲ့အတူပြောပြပေးပါမယ်ရှင်။
အစ္စရေးနဲ့ဟာမတ်စ်တို့ကြားဂါဇာဒေသမှာစစ်မှတ်ဖြစ်ပွားနေတာတွေကိုအမြန်ဆုံးအဆုံးသတ်နိုင်မှုအတွက်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကတိုက်တွန်းလိုက်ပါတယ
် Ending the war and averting a full-blown regional conflict is an absolute and urgent priority
စစ်ပွဲအဆုံးသတ်ရေးနဲ့ဒေသရင်းပြည်ပခါကြီးတစ်ခုဖြစ်မလာအောင်ရှောင်ရှားနိုင်ရေးဟာအကျွင်းမဲ့ဦးစားပေးရမယ့်ကိစ္စဖြစ်ပါတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးဗော်ဂတ်တက်စ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့လူ့အခွင့်အရေးကောင်စီအစည်းအဝေးမှာဒီကနေ့ပဲပြောခဲ့တာပါစစ်ပွဲတွေဖြစ်ပွားနေတဲ့အကြောင်းရင်းကိုမဖြေရှင်းနိုင်ရင်အမုန်းပွားမှုတွေနဲ့အနာဂတ်မျိုးဆက်တွေကိုပါကူးစက်ပြန့်နှံ့သွားနိုင်တယ်လို့လည်းသတိပေးထားပါတယ်ဂါဇာမှာလူပေါင်း 1.9 သန်းကိုအတင်းအကျပ်ရွှေ့ပြောင်းနေထိုင်နေရကြောင်းနဲ့ဒဇာကန်ဖြစ်အစ္စရေးတရားတအူဖမ်းဆီးခံရမှုအခြေအနေတွေနဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ဒေသမှာဖြစ်နေတဲ့ကြောက်မက်ဖွယ်စီးရဲအခြေအနေတွေကိုလည်းလူ့အခွင့်အရေးမဟာမင်းကြီးကထောက်ပြခဲ့ပါတယ်။ဒေသရင်းပြည်ပခါတွေကြီးထွားလာမှာကိုစိုးရိမ်နေချိန်မှာပဲအစ္စရေးစစ်တပ်ကတော့လေဗနွန်တောင်ပိုင်းကဟစ်ဘိုလာစစ်သွေးကြွတွေအုံပြူနေတဲ့အဆောက်အုံတွေနဲ့ရော့ကတ်ဒုံးပစ်ခတ်ရာနေရာတွေကိုညဘက်မှာတိုက်ခိုက်ခဲ့ကြောင်းဒီကနေ့ပဲသတင်းထုတ်ပြန်ခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နက်တန်ယာဟူးကလည်းတနင်္လာနေ့ကကြာလာပြီဖြစ်တဲ့ဂါဇာစစ်ပွဲမှာဟာမတ်စ်တွေကိုအမြင့်ဖြုတ်ချိန်မုံနိုင်မှုအတွက်ဂရိကဝတ်တွေပေးထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေမှာတော့ကြံနေသေးတဲ့ဒဇာကန်တွေလွတ်မြောက်ရေးအပါအဝင်ဟာမတ်စ်တွေနဲ့အပြစ်ခတ်ရဲစဲရေးပြက်ကွက်မှုတွေအတွက်အစ္စရေးအစိုးရကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါသေးတယ်ရှင်။
ယူကရိန်းနိုင်ငံခီးမြို့တော်ကိုဥတီတဲ့မြေပြင်ကထိုးစစ်ဆင်တိုက်ခိုက်တာအပါအဝင်ရုရှားတို့ကယူကရိန်းကိုပယ်ထိန်တဲ့ဒုံးကျည်3စင်ဒရုန်းယာဉ်6စင်တို့နဲ့ဒီကနေ့စက်တင်ဘာလ9ရက်နေ့မှာတိုက်ခိုက်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ရုရှားတို့ပြစ်လွတ်လိုက်တဲ့ပယ်ထိန်တဲ့ဒုံးကျည်3စင်တွေက2စင်နဲ့ဒရုန်းယာဉ်8စင်တွေက6စင်တွေကိုချာကာစီဒနိုပရိုပက်ထရော့ခ်နောက်ပြီးတော့ဆူမီဒေတာတွေမှာယူကရိန်းလေတပ်ဘက်ကပြစ်ချနိုင်ခဲ့တာပါရုရှားရဲ့တိုက်ခိုက်မှုကြောင့်ဘလောက်ထိခိုက်ပျက်စီးခဲ့တယ်လဲဆိုတဲ့သတင်းတွေကိုတော့မထုတ်ပြန်သေးပါဘူးအလားတူပဲယူကရိန်းတို့ပြစ်လွှတ်လိုက်တဲ့ဒရုန်းယာဉ်ကိုရုရှားပိုင်နဲ့ဘက်ဂရော့ခါရှ်ဒေတာတွေမှာသူတို့ရဲ့လေကြောင်းရန်ကာကွယ်ရေးစနစ်နဲ့ပြစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်အဲ့ဒီဒေတာနှစ်ခုစလုံးကတော့ယူကရိန်းနဲ့နယ်နိမိတ်ချင်းဆက်ဆက်နေတဲ့နယ်စပ်ဒေတာတွေဖြစ်ပြီးတော့ယူကရိန်းတို့ကရုရှားတို့ဘက်ကိုမကြာခဏပြစ်မှတ်ထားတိုက်ခိုက်နေတဲ့ဒေတာတွေလည်းဖြစ်ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေ2021ခုနှစ်ဩဂုတ်လအတွင်းကဖျော်ဖျဲထွက်ခွာခဲ့တာနဲ့ပတ်သက်ပြီးအမေရိကန်အောက်လွှတ်တော်ကော်မတီမှ Republican Party ကဝေဖန်တဲ့အစီရင်ခံစာတစ်စောင်ကိုတနင်္ဂနွေနေ့ကထုတ်ပြန်လိုက်ပါတယ်။ဒီအစီရင်ခံစာထဲမှာတာလီဘန်တိုက်ခိုက်သမားတွေက အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အဓိကမြို့ကြီးတွေကိုအမေရိကန်ဘက်ကမျှော်လင့်ထားတာထက်ပိုပြီးတော့လှင်လင်းမြန်မြန်သိမ်းယူနိုင်တဲ့သတိပေးချက်တွေကိုမျက်ကွယ်ပြုခဲ့တာနဲ့အမေရိကန်တပ်တွေအာဖဂန်နိုင်ငံတွေကနေစုခွာခဲ့တဲ့နောက်ဆက်တွဲအကျိုးဆက်ကိုထည့်သွင်းစဉ်းစားမှုအားနည်းတဲ့အပေါ်ကိုထောက်ပြဝေဖန်ထားပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်2020ဖေဖော်ဝါရီလကတည်းကတာလီဘန်တွေနဲ့သဘောတူညီမှုရယူပြီးအာဖဂန်နိုင်ငံကနေနှုတ်ထွက်ရေးလုပ်ငန်းစဉ်ကိုစတင်ခဲ့တာပါ။အခုထုတ်ပြန်တဲ့အစီရင်ခံစာဟာ၃နှစ်ကြာစုံစမ်းစစ်ဆေးမှုအပြီးမှာထုတ်ပြန်ခဲ့တာဖြစ်ပြီးသမ္မတဘိုင်နန်အစိုးရလက်ထက်မှာအာဖဂန်နိုင်ငံကနေအမေရိကန်တပ်တွေစုခွာခဲ့တဲ့လုပ်ငန်းစဉ်ဟာလုံလောက်တဲ့စီမံခန့်ခဲမှုတွေမရှိခဲ့ဘူးဆိုတဲ့ဆွဆွဲချက်တွေလည်းပါဝင်နေပါတယ်။ကော်မတီဥက္ကဋ္ဌမိုက်ကယ်မက်ကောကတော့အမေရိကန်ဝန်ထမ်းတွေနဲ့နိုင်ငံသားတွေအမေရိကန်မှာနေထိုင်ခွင့်ရထားသူတွေနဲ့မဟာမိတ်အာဖဂန်တွေကိုကယ်တင်ဖို့အတွက်လုံလောက်တဲ့အချက်အလက်နဲ့အခွင့်အလမ်းတွေရရှိခဲ့တယ်လို့ပြောပါတယ်။ကော်မတီရဲ့ထိပ်တန်းဒီမိုကရက်တစ်ကွန်ဂရက်လွှတ်တော်အမတ်ဂရက်ဂိုရီမစ်ကတော့ဝေဖန်ခြင်းတဲ့အချက်အလက်တွေကိုအထောက်အကူဖြစ်စေမဲ့ထွက်ဆိုချက်တွေကိုစိတ်ကြိုက်ရွေးချယ်ဖော်ပြထားတဲ့အစီရင်ခံစာအဖြစ်တုံ့ပြန်ခဲ့ပါတယ်ရှင်။
လာမယ့်နိုဝင်ဘာလ5ရက်နေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွဲစည်းရုံးမှုအတွက်အရေးပါဆုံးလို့သတ်မှတ်ထားကြတဲ့ Democratic Party သမ္မတလောင်းကမလာဟဲရစ်နဲ့ Republican Party သမ္မတလောင်းဒေါ်နယ်ထရန့်တို့ရဲ့စကားစစ်ထိုးပွဲမနေ့ပြန်စက်တင်ဘာလ10ရက်နေ့အင်္ဂါနေ့မှာကျင်းပမှာဖြစ်ပါတယ်။သူတို့နှစ်ဦးဟာလူချင်းတကားမှလည်းမတွေ့ဘူးကြသလိုတယ်လီဖုန်းတောင်မှစကားမပြောဘူးကြပါဘူး။ဒီသမ္မတကိုယ်စားလှယ်လောက်နှစ်ဦးဟာဖလာဒဲဖီးယားမြို့မှာပထမဦးဆုံးအကြိမ်စင်မြင့်ပေါ်မှာအတူရှင်တွဲနေပြီးတော့စကားဆစ်ထိုးကြမှာဖြစ်ပါတယ်။ ABC ရုပ်သံသတင်းဌာနကဒေးဗစ်မြူရာနဲ့လင်စီဒေးဗစ်တို့ကနေပြီးတော့ဦးဆောင်မေးမြန်းမဲ့မေးခွန်းတွေကိုကိုယ်စားလှယ်လောက်နှစ်ဦးကတဦးကိုတဦးအပြန်အလှန်ထိုးနှက်တိုက်ခိုက်ပြီးတော့ဖြေဆိုကြမှာပါ။အခုဒီကြိမ်သမ္မတရွေးကောက်ပွဲအတွက်တခုတည်းသောစကားဆစ်ထိုးပွဲလို့ယူဆရတဲ့ဒီသမ္မတလောင်းတွေရဲ့စကားဆစ်ထိုးမှုကိုတော့တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေကရုပ်သံကနေစောင့်မျှော်ကြည့်ရှုကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီစကားဆစ်ထိုးပွဲဟာအထွေထွေရွေးကောက်ပွဲရက်မတိုင်ခင်သတင်းနှစ်ပတ်လိုမှပြုလုပ်တာဖြစ်ပေမဲ့စာလိုက်ကနေချိုးတင်မဲတွေစပေးခွင့်ရှိတဲ့တတ်မှတ်ရက်မတိုင်ခင်ရက်ပိုင်းလိုမှကျင်းပတာဖြစ်ပါတယ်။အခုချိန်ထိတနိုင်ငံလုံးတိုင်းတာနဲ့ကောက်ယူထားတဲ့စစ်တမ်းတွေအရဆိုရင်တဦးနဲ့တဦးဘယ်သူကမှအသာစီးရတယ်ဆိုတာပြမနေပါဘူး။ဒါကြောင့်မို့လို့အခုချိန်ထိဘဲကိုစလဲလောင်းကိုမဲပေးရမယ်ဆိုတာကိုမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုစီးယုံနိုင်မှုကတော့မနေ့ပြန်ကျင်းပမယ့်စကားဆစ်ထိုးပွဲကအတော်လေးကိုအရေးပါပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နဲ့ပြီးထုတ်လင်းပေးနေပါတယ်ခင်ဗျာ
။တနင်္လာည VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားထိခိုက်ဒေဆမှုတွေတိုးလာနေတဲ့အပေါ်ကုလသမဂ္ဂကျွမ်းကျင်သူတွေကသတိပေးလိုက်ပါတယ်။နိုင်ငံအနှံ့လေကြောင်းတိုက်ခိုက်မှုတွေပုံမပြင်းထန်လာတာတွေ့ရကြောင်းလဲမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်နေရ WIMM အကြီးအကဲမစ္စတာနီကိုလတ်စ်ခူဂျီယမ်ကဒီကနေ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုအစိုးရခန်းစားတင်သွင်းရမှာပြောဆိုလိုက်တာပါ။ကလေးငယ်တွေနဲ့ကိုဝင်ဆောင်မိခင်တွေအပါအဝင်အရက်သားများပြားတည်ဆုံးခဲ့တဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်ကလေကြောင်းတိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့ပြီးရက်ပိုင်းအကြာမှာအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။2021ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းကြီးထွားလာတဲ့လက်နက်ကင်ပြည်ပခါတွေမှာအတိုက်ခံလက်နက်ကင်အင်အားစုတွေထံနေမြေတွေလက်လွတ်ဆုံးရှုံးနေရချိန်မှာပဲပြင်းပြင်းထန်ထန်တုံ့ပြန်မဲ့အကြောင်းစစ်ကောင်စီအကြီးအကဲကမကြသေးခင်ကပြောကြားလိုက်ပြီးတဲ့နောက်လေကြောင်းတိုက်ခိုက်မှုတွေတိုးမြင့်လာခဲ့တာပါ။တချိန်ထဲမှာပဲပြည်ပခါတွေမှာပါဝင်နေတဲ့အဖွဲ့အစည်းတွေရဲ့စစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေကိုတွေ့ရှိရကြောင်းလဲ WIMM အဖွဲ့ကပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်မှာအာရခတက်တော် AA နဲ့စစ်ကောင်စီကြားတိုက်ပွဲတွေကြောင့်အရက်သားတွေထောင်နဲ့ချီကထိခိုက်လျက်ရှိကြောင်းနဲ့ပြီးခဲ့တဲ့လအတွင်းပြန့်နှံ့ခဲ့တဲ့ဗီဒီယိုတစ်ခုမှာတော့မြန်မာနိုင်ငံကထွက်ပြေးဖို့ကြိုးစားနေတဲ့ရိုဟင်ဂျာတွေကိုဒရုန်းနဲ့တိုက်ခိုက်မှုတွေဟာအထူးတုံ့လှုပ်ဖွယ်ရာအခြေအနေတွေဖြစ်ကြောင်းလည်းဖော်ပြထားပါရှင်။
ပြီးခဲ့တဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံတဝမ်းမှာစာတင်ကြောင်းတွေတိုက်ခိုက်ခံရမှုက184ကြိမ်ရှိခဲ့ပါတယ်။ကလေးငယ်တွေရဲ့ဘေးကင်းလုံခြုံစွာပညာသင်ကြားခွင့်ကိုညှင်းပယ်ခံရတယ်ဆိုတာကိုဒီကနေ့ကြားရောက်တဲ့အပြည်ပြည်ဆိုင်ရာပညာရေးကဏ္ဍတိုက်ခိုက်ခံရမှုမှာကာကွယ်ရေးနေ့မှာမြန်ရန်ကုန်ခြေစိုက်တဲ့အမေရိကန်တန်ယုံက Facebook လူမှုကွန်ရက်ကနေပြီးတော့သတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံကပြည်ပခန့်တန်တင်နေတဲ့ကလေးငယ်3သိန်းကျော်အတွက် ဘေးကင်းလုံခြုံတဲ့တင်ကြားရေးနေရာတွေထောက်ပံ့ဖန်တီးပေးနိုင်မှုဒေသခံပညာရေးမိဖတ်တွေနိုင်ငံတကာဖွဲ့စည်းတွေနဲ့အတူအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကလက်တွဲလှုပ်ဆောင်နေကြောင်းကိုလည်းပြောဆိုထားပါတယ်မြန်မာနိုင်ငံရဲ့အနာဂတ်အတွက်ဆက်တင်ကြောင်းတွေကိုပြင်မှတ်ထားတိုက်ခိုက်မှုတွေကိုချက်ချင်းရပ်တန့်မှုကိုအမေရိကန်တန်ယုံကသတင်းထုတ်ပြန်ထားပါတယ်။အတိုက်ခံလက်နက်ကင်အင်အားစုတွေထိန်းချုပ်ထားတဲ့နယ်မြေတွေထဲမှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်မှုတွေဆက်လုပ်နေပြီးတော့အထူးသဖြင့်တော့ရှမ်းပြည်နယ်နဲ့ကယားပြည်နယ်ထဲမှာစာတင်ကြောင်းတွေပြက်စီးခဲ့တယ်လို့စစ်ဘေးရှောင်ကလေးငယ်တွေထိခိုက်သေးဆုံးခဲ့တဲ့သတင်းတွေထွက်နေချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။အလားတူပဲမြန်မာနိုင်ငံဟာပညာရေးခန္ဓာကိုဥတီကျက်ထားပြီးတော့တိုက်ခိုက်ခံရတဲ့နိုင်ငံတွေရဲ့စည်ရင်ထဲမှာထိတ်ဆုံးကပါဝင်နေပြီးတော့ကလေးငယ်တိုင်းလုံခြုံစွာပညာသင်ကြားခွင့်ရှိရမယ့်အကြောင်းဒီကနေ့ကြားရောက်တဲ့အပြည်ပြည်ဆိုင်ရာပညာရေးခန္ဓာတိုက်ခိုက်ခံရမှုမှာကာကွယ်ရေးနေ့မှာရန်ကုန် UK တန်ယုံကလည်း Facebook လူမှုကွန်ရက်မှာရေးသားဖော်ပြပါဗျာ KNU ကရင်မျိုးသားစည်းရုံးရဲ့ကော်တူးလေထဲမှာရှိတဲ့စာတင်ကြောင်းနေ့ဘေးကင်းမှုဆိုင်ရာကြေညာစာတဲ့လက်မှတ်ရေးထိုးခြင်းကိုလည်းကြိုဆိုကြောင်း UK တန်ယုံကထုတ်ပြန်ထားပါတယ်ရှင်
ရခိုင်ပြည်နယ်ဘက်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်နေရဲစွန့်ခွာထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတတိယနိုင်ငံတစ်ခုမှပြန်လည်နေရာချထားရေးအရှိန်မြင့်လုံဆောင်ပေးဖို့ဘင်္ဂလားဒေ့ရှ်ဂျားဖြတ်အစိုးရခေါင်းဆောင်မိုဟာမက်ယူနစ်ကတောင်းဆိုလိုက်ပါတယ်။သူတို့ကိုအမြန်ဆုံးပြန်လည်နေရာချထားရေးလုံဆောင်နိုင်ဖို့ဘင်္ဂလားဒေ့ရှ်ဂျားဖြတ်အစိုးရခေါင်းဆောင်ကကုလသမဂ္ဂရွှေပြောင်းအခြေချသူများဆိုင်ရာအေဂျင်စီနဲ့တွေ့ဆုံတဲ့အချိန်မှာပြောဆိုခဲ့တာပါ။မြန်မာစစ်ကောင်စီနဲ့အာရခတက်တော် AA တို့ကြားပြင်းထန်တဲ့တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့လတွေအတွင်းရိုဟင်ဂျာဒုက္ခသည်8000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာဒုက္ခသည်စခန်းတွေမှာ2019စစ်တပ်နယ်မြေရှင်းလင်းမှုတွေတုန်းကနေရဲစွန့်ခွာထွက်ပြေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တသန်းကျော်ရှိနေနေပြီးတော့အခုထပ်တိုးလာတဲ့ဒုက္ခသည်တွေကြောင့်စခန်းတွင်းထဲမှာဒုက္ခသည်တွေကပိုများလာတာဖြစ်ပါတယ်ရှင်။
ပေါ်ရဟမင်းကြီးဖရန်စစ်ဟာဒီကနေ့မှာတော့အရှေ့တီမောနိုင်ငံကိုရောက်ရှိပါတယ်။စက်တင်ဘာလ2ရက်ကနေပြီးတော့စက်တင်ဘာလ13ရက်နေ့အတွင်းအရှေ့တောင်အာရှနဲ့တောင်ပစိဖိတ်ဒေသခီးစဉ်တွေမှာတော့အင်ဒိုနီးရှားနဲ့ပါပူဝါနယူးဂီနီနိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့အရှေ့တီမောမြို့တော်ဒီလီမြို့ကနေပြီးတော့အရှေ့တီမောကိုခီးဆက်ခဲ့တာဖြစ်ပါတယ်။တီမောကောင်းဆောင်နေတဲ့တန်တမန်တွေကိုဒီကနေ့ညနေပိုင်းမှာတော့ပေါ်ရဟမင်းကြီးတွေ့ဆုံမှုရှိပါတယ်။အင်ဒိုနီးရှားနိုင်ငံလက်အောက်ကနေလွတ်လပ်ရေးရခဲ့ပြီးတော့အနည်း20ကျော်ကာလထဲမှာသွေးထွက်သွန်းယူနဲ့နာကျင်ထိခိုက်မှုတွေကြားကနေရုန်းကန်ရပ်တည်ခဲ့တဲ့ကြိုးပမ်းမှုကိုလည်းပုတ်ရဟမင်းကြီးကအားပေးချီးကျူးပါတယ်။အာရှရဲ့အငဲဆုံးနိုင်ငံဖြစ်ပြီးတော့ဆင်းရဲနှွန်းပါတဲ့အရှေ့တီမောရဲ့လူဦးရေ68ရာခိုင်နှုန်းတသန်းနဲ့နှစ်သိန်းကျော်ဟာခရီးယံကက်သလစ်ဘာသာဝင်တွေဖြစ်ပါတယ်။1989ခုနှစ်တုန်းကလည်းပုတ်ရဟမင်းကြီးဒုတိယဂျွန်ဖော့ဒ်ကအရှေ့တီမောကိုလာရောက်ခဲ့ပြီးတော့အဲ့ဒီချိန်တုန်းကတော့အင်ဒိုနီးရှားနိုင်ငံကတိမ့်ပိုက်ခံထားရတဲ့အချိန်ဖြစ်ပါတယ်။အရှေ့တီမောရဲ့လွတ်လပ်ရေးကိုလမ်းဖွင့်ပေးခဲ့တဲ့1999ခုနှစ်ဩဂုတ်လကုန်မှာတော့ကုလသမဂ္ဂကကြီးကြပ်ကျင်းပတဲ့ဆန္ဒခံယူပွဲကျင်းပခဲ့တဲ့25နှစ်မြောက်ငွေရတုအလွန်မှာပုတ်ရဟမင်းကြီးဖရန်စစ်ရောက်လာတာလည်းဖြစ်ပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းပေါတော့မြို့နယ်ကအာရခတက်တော် AA ရဲ့စေကူတရေးစင်တာတစ်ခုကိုမနေ့မနေ့ပိုင်းတုန်းကစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီဘုံကျဲတိုက်ခိုက်မှုထဲမှာလူ20နီးပါးအသက်ဆုံးခဲ့ပြီးတော့အများအပြားဒဏ်ရာရရှိခဲ့တယ်လို့ကိုယ်တိုင်တွေ့ခဲ့တဲ့ဒေသခံတွေက VOE ကိုပြောပြပါဗါတယ်အတိုက်ခံလက်နက်ကင်အင်အားစုတွေထိန်းချုပ်ထားတဲ့နယ်မြေတွေကိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေဇက်တိုက်လုပ်ရာကနေအရက်သားထိခိုက်မှုတွေပိုပြီးတော့တိုးလာနေတဲ့သတင်းတွေထွက်ပေါ်နေတာပါရခိုင်ပြည်နယ်တွေကစီရေးပြိပခနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်တင်ပြပေးထားပါဗါ
ရခိုင်ပြည်နယ်မြောက်ပိုင်းပောက်တော်မြို့နယ်အလဲဖေုံကကျွန်းမှာရှိတဲ့အာရခတက်တော် AA ရဲ့စစ်သုံးမန်းတွေနဲ့အကျဉ်းသားစေကုသရေးစင်တာကိုမနေ့ကစက်တင်ဘာလ10ရက်နေ့မှာစစ်ကောင်စီလေတပ်ကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်လူ20လောက်သေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့တယ်လို့စစ်ရေးနှီးဆက်သူတူကပြောပါတယ
်။အဲမင်းညာလည်းနဲ့အစိုးရပေါ်တော့လည်းနဲ့အစိုးရကအဲ့ဂျက်ဖိုက်တာဈေးလာပြီးရင်သူဂျက်ဖိုက်တာကဒီစစ်တွေဘက်ကဥပဒေပြီးလာခဲ့တာစစ်တွေဘက်ကဥပဒေပြီးလာပြီးရင်အဲ့နေရာကိုဖွဲ့ပြီးလာပြီးရှားတယ်။အဲရှားပြီးရင်ဒါဖွဲ့ရှင်းပြီးတော့ဒီလောက်တော့ဒါအစ်တည်တော့တယ်။အာနောက်ထပ်ဆင်းတဲ့လူတွေကတော့တန်ရတယ်ပြန့်ထန်တယ်
တေဆုံးသွားသူတွေထဲမှာစစ်သုံးမန်းတွေ၊ဆေးရုံဝန်ထမ်းတွေ၊အကျဉ်းသားတွေနဲ့ပြင်ပကနေလာရောက်စေကူတာမှုခံယူနေတဲ့အရတားတချို့ပါဝင်တယ်လို့လည်းပြောပါတယ်
။အပြင်အဲ့ဒီထင်မှာဘသူတွေအများဆုံးပါသွားလဲဆိုရင်ဒီပြန်ပဒီဟိုကပေါ့နော်ဒီကြေးပါတွေကစေကူဖို့ရောင်းနေတဲ့လူတွေရဲ့ပြန်ဒီတပွေတွေကဖမ်းရထားတဲ့စစ်သုံးပန့်တွေရဲ့နောက်တစ်ခုကနေပြန်ဒီရာဇဝမှုန်းနဲ့နေပြန် အတွေ့ကြနိုင်တဲ့လူတွေရဲ့အဲ့ကျန်းမာရေးဝန်ထမ်းတွေအဲ့မှာကြနိုင်တဲ့ကျန်းမာရေးဝန်ထမ်းတွေအာဒီနေမကောင်းလို့ရောက်နေတဲ့ကလေးသူငယ်တွေကအစအဲ့ဒါအရဖက်ဆိုင်ရာကပေါ့နော်အဲ့ဒါတွေကအစအကုန်လုံးပါသွားတာ
လူအများအပြားတည်ကြည်ထိခိုက်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။2020ခုနှစ်ဆေးအာဏာသိမ်းပြီးနောက်ပိုင်းကျယ်ပြန့်လာတဲ့လက်နက်ကိုင်ပဋိပက္ခတွေမှာစစ်ရေးအယအရေးနှိမ့်လာချိန်မှာပဲစစ်ကောင်စီအကြီးအကဲကအပြင်းအထန်လက်တုံ့ပြန်မယ်လို့လည်းမကြသေးခင်ကပဲသတိပေးထားတာပါ။စစ်ရေးနှိစက်သူဒေသခံကတော့ရခိုင်ပြည်နယ်ကမြို့နယ်အများအပြားကိုအေးအေးအဖွဲကထိန်းချုပ်ခဲ့ပြီးနောက်စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေပိုလုလာတာလို့ပြောပါတယ
်။ရခိုင်တပ်တို့အရကတ်တတို့ရဲ့ဒီချင်းချုံအောင်ရောက်နေတဲ့နေနေတွေကိုသူတို့ကဒီခြေလျင်စစ်ကြောင်းတွေထိုးပေါက်ဝင်ရောက်လာဖို့ဆိုတာခက်ခဲသွားပြီလေအဲ့ဒါနဲ့နေပြန်ရေကြောင်းကလာပြီးထိုးပေါက်ဖို့ဆိုတာလေတို့တို့ကိုခက်ခဲနေတဲ့အလုပ်တစ်ခုဖြစ်လာတယ်သူတို့တို့ဒီစစ်ကြောင်းနဲ့ကြောင်းကတော့သူတို့ထိုးပေါက်မှုအတွက်မပဲဘူးဒါပေမဲ့သူတို့လွေတဲ့နေလန်ကဒီလေကြောင်းပဲရှိတယ်နောက်ပိုင်းမှလည်းလေကြောင်းတိုက်ခတ်မှုတွေညလာနေတယ်လို့တော့ဟုတ်တယ်ဆက်နေလို့ရတယ်အဲ့ဒါတွေကတော့
ရခိုင်ပြည်နယ်မြောက်ပိုင်းကအေးထိန်းချုပ်နယ်မြေတစ်ခုမှရှိနေတဲ့ဒေသခံအမျိုးသမီးတူကတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုတွေအပေါ်စိုးရိမ်နေပါတယ
်ဒီအရင်ကကျတော့သူတို့ကအဲ့လိုမျိုးတည်ဝင်အဲ့လိုမျိုးထုတ်ပြန်တာမရှိဘူးနော်ခွာဒီမြန်မာလိန်အလင်းကတစ်ဆင့်အဲ့လိုမျိုးတည်ရင်းတွေပါလေထုတ်ပြန်လေဆိုတော့ဒီနေ့ဆိုရင်လေပို့ပြီးတော့မှလုံလားပေါ့အဲ့လိုမျိုးစိုးရိမ်နေအရင်စိုးရိမ်မှုတွေအရင်များရင်တော့ပြောရရပါဟောဒီအတူအဓိကတိုက်ခိုက်နေတာလေဒီခြေချတစ်ခုပဲရှိတော့လေသူတို့ပေရှင်ဘယ်လိုမျိုးရှာမလဲမသိဘူးနော်ဒီရှမ်းမြောက်မှာလိုမျိုးအဲ့လိုစပီရှယ်စခန်းတိတိရေးနေအဲ့လိုလာပြင်မလာတာဒီတိုက်ခိုက်နေဆိုတာတိတိနဲ့လာပြင်မလာဆိုရဲပေါ်မှာစိုးရိမ်မှုတွေအရင်ရှိနေရပါဟော
လေကြောင်းတိုက်ခတ်မှုတွေကြောင့်အရက်သားတွေထိခိုက်ဒေဆင်မှုတွေအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကသတိပေးနေချိန်မှာပဲတိုက်ခတ်မှုတွေဆက်ဖြစ်နေတာပါပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရှမ်းပြည်နယ်တောင်ပိုင်းဖေကုံမြို့မှာစစ်ပေးဆောင်တွေရှိရာနေရာကိုစစ်ကောင်စီတပ်ကဘုံးကျဲတိုက်ခိုက်တာကြောင့်ကလေး9ဦးအပါအဝင်လူ10ဦးထက်မနည်းသေဆုံးခဲ့တယ်လို့ TNL ထိန်းချုပ်ထားတဲ့နန်းခမ်းမြို့ကိုလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်ကလေးငယ်နယ်ကိုဝန်ဆောင်တွေအပါအဝင်12ဦးသေဆုံးပြီး12ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့အာရခတက်တော် AA ရဲ့ဆေးကုသရေးစင်တာကိုစစ်ကောင်စီဘက်ကဘုံကျဲတိုက်ခိုက်တဲ့အတွက်လူနာအများအပြားအသက်ဆုံးရတဲ့အခြေအနေကိုစံကြောတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့လာရှိုးမြို့ကိုလည်းနှစ်ရက်ဆက်တိုက်စစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။ MMDA ကိုကန့်တက်တို့ထိန်းချုပ်ထားတဲ့လာရှိုးမြို့ကိုစစ်ကောင်စီကလေကြောင်းကနေထပ်ပြီးတော့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာအနည်းဆုံးတဦးသေပြီးတော့အများအပြားဒဏ်ရာရခဲ့တယ်လို့မြို့ခံတွေက VOA ကိုပြောပြပါတယ်။ဒီကနေ့စောပိုင်းတက်ခိုက်မှုတွင်မှာတော့လာရှိုးမျိုးရဲ့အထွေထွေအုပ်ချုပ်ရေးမှုယုံကိုထိမှန်ပြီးတော့အုပ်ချုပ်ရေးဖွဲ့ဝင်တူအသက်ဆုံးခဲ့ရတာပါလာရှိုးမှာနှစ်ရက်ဆက်တိုက်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်နေတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါတယ
်ဒီကနေ့လာရှိုးမျိုးကိုစစ်ကောင်စီကလေကြောင်းကဘုံကျဲတက်ခတ်တာဟာတတိယအကြိမ်ဖြစ်ပြီးမနေ့ကနေ့ဒီကနေ့နှစ်ရက်ဆက်တိုက်ခိုက်လာတာလည်းဖြစ်ပါတယ်ဒီမနေ့ဆယ်နာရီခွဲအချိန်လောက်မှာလာရှိုးမျိုးအထွေထွေအုပ်ချုပ်ရေးမှုယုံနဲ့ယုံအနီးမှာဘုံနှလုံးကြတာဖြစ်တယ်လို့လာရှိုးမြို့ကန်တူက VA ကိုအခုလိုပြောပါတယ
်။အဲကြည့်ခဲ့ပြီရုံကြီးထဲမှာတလုံးကြတယ်အပြင်မှာတလုံးပေါ့နော်နှလုံး။ဒါပေမဲ့ကျွန်တော်ကတွေ့ကြည့်တော့အမလူတွေရုံရုံရုံလို့တော့အမဖွင့်ထားဘူးတကားပေါ့။အဲနဲ့သူအဲအဲနဲ့ကျွန်တော်ကြည့်တော့လူတွေကဝင်ဝင်တပ်ပေါ်ရိုက်ရပြူရိုက်လူရိုက်အန်ဂျူလာကားတွေပါလေလား။လာပြီးမှအဲ့ဒါနဲ့တို့ကဦးသာတင်နေကြီးနဲ့တင်မယ်တင်မယ်နဲ့လို့ရောခုနကအကုန်လုံးပြန်ထွက်ပြေးလာကြ။အာလာနေပြီလာနေပြန်လာတော့မပြန်လဲလာတော့မယ်ဆိုပြီးမှအဲ့လိုပြောပြီးမှထွက်ပြေးတော့ကျွန်တော်လည်းပြန်လာခဲ့လိုက်
အထီးကဘလောက်ရှိတယ်မသိကြောင်းလဲသူကပြောပါတယ်လက်ရှိလာရှိုးမျိုးအချုပ်ရေးအဖွဲ့နဲ့နီးစပ်သူမျိုးကန်တူကတော့အချုပ်ရေးအဖွဲ့ဝင်တဦးသေဆုံးပြီးတော့10ဦးထိခိုက်ခဲ့ကြောင်းအခုလိုပြောပါတယ
်အပြင်မှာကြတဲ့ကလုံးကတော့ထိခိုက်မှုမရှိဘူးဒီထဲမှာတော့ဝင်းထဲမှာထိရတဲ့ဟာထိခိုက်မှုရှိတာပေါ့အရတားက6ယောက်ထိတယ်ဒီကကြာ9ယောက်ထိတယ်ပြီးတော့ဒီဒီကတယောက်ကတူကတော့အရာရှိပေါ့ဗျာအချုပ်ရေးပေါ့အပိုင်းပါပေါ့သူကတော့သုံးသွားတယ်ပေါ့ဗျာအားလုံး7ယောက်ပေါ့
10နာရီ23မိနစ်နဲ့10နာရီခွဲအချိန်တွေမှာလာရှိုးမျိုးလူနေရက်ွက်တွေကိုစစ်ကောင်စီကဘုံကျဲတက်ခတ်ခဲ့ရမှာရက်ွက်အတွင်ဘုံနှလုံးကျခဲ့ကြောင်းရက်သား12ဦးထိခိုက်ပြီးတော့ဆုံးရှုံးတာတွေနဲ့အသေးအပြောက်ကိုထပ်မံစုံစမ်းနေကြောင်း MNDA ကိုကန့်တက်ကသတင်းထုတ်ပြန်ထားပါတယ်။လာရှိုးမျိုးကိုဩဂုတ်လ3ရက်နေ့က MNDA နဲ့ပူးပေါင်းတပ်တွေကသိမ်းယူပြီးနောက်မှာဩဂုတ်လ30ရက်နေ့မှာစစ်ကောင်စီကပထမဆုံးလေကြောင်းကဘုံကျဲတက်ခတ်ခဲ့တာပါ။ဒီလ10ရက်နေ့ကတော့ရက်ွက်7နှစ်အားကစားရုံနဲ့ရေပူစမ်းအနီးက Silver Sky ဟိုတယ်နှနေရာကိုဒုတိယအကြိမ်ထပ်မံတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာလူထိခိုက်မရှိပေမဲ့ဟိုတယ်နဲ့အဆောက်အဦတွေထိခိုက်ခဲ့တယ်လို့မော်တော်ယာဉ်အစီး20ခန့်ပျက်စီးကြောင်း MNDA ကသတင်းထုတ်ပြန်ထားပါတယ်။ဒီလ9ရက်နေ့မှာတော့ရှမ်းပြည်နယ်တောင်ပိုင်းဖေခုံမြို့ကစစ်ဆောင်စခန်းတစ်ခုကိုစစ်ကောင်စီကဘုံးကျဲတိုက်ခိုက်တာကြောင့်ကလေး9ဦးပါဝင်လူ10ဦးထပ်မံနေသေဆုံးခဲ့တယ်လို့
6ရက်နေ့မှာ DNL ထိန်းချုပ်ထားတဲ့နန်ခမ်းမြို့ကိုလေကြောင်းကတိုက်ခတ်ခဲ့တာကြောင့်ကလေးငယ်နဲ့ကိုဝင်ဆောင်တွေအပါအဝင်12ဦးသေဆုံးပြီးတော့12ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။တအားနိုင်ငံရေးတိုင်ပင်ခံကော်မတီ TPCC ကဇွန်လ25ရက်နေ့တည်တုံညနှစ်ခုံဒုတိယပိုင်းစစ်စင်ရေးစတင်ပြီးနောက်မှာအရသာနေနဲ့မြို့ရွာတွေကိုလေကြောင်းကတိုက်ခိုက်တာကြောင့်လူ201ဦးသေဆုံးပြီးတော့228ယောက်ဒဏ်ရာရခဲ့ကြောင်းဒီလ9ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းရှမ်းပြည်နယ်မြောက်ပိုင်းကညီနောင်မဟာမိတ်အဖွဲ့တွေထိန်းချုပ်ရာဒေသအပြင်ရှမ်းပြည်နယ်တောင်ပိုင်းကဖဲခုံ၊ကရင်နီခေါ်ကယားပြည်နယ်ကနမ်မယ်ခုံ၊ချင်းပြည်နယ်မကွေးတိုင်းကဒေသတွေပါပါဝင်ကြောင်းဖော်ပြထားပါတယ်။စစ်ကောင်စီရဲ့လူခွေးချုပ်ဖောက်မှုတွေကိုနိုင်ငံတကာကအရေးယူဖို့ကိုလည်းတောင်းဆိုထားပါတယ်။စစ်ကောင်စီဘက်ကတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေတိမ့်ပိုက်ထားတဲ့နေမျိုးတွေကိုတံပြန်ထိုးစစ်ဆင်မှာဖြစ်ကြောင်းနဲ့ဒီနေမျိုးတွေမှာသတင်းရရှိမှုနဲ့အခြေအနေပေါ်မူတည်ပြီးလိုအပ်သလိုတုံ့ပြန်သွားမှာဖြစ်တာကြောင့်ပြည်သူတွေအနေနဲ့သတိပြုရန်လိုအပ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒါကတော့ MMDA ကိုကန်တက်တို့ထိန်းချုပ်ထားတဲ့လာရှိုးကိုစစ်ကောင်စီကလေကြောင်းကနေနှစ်ရက်ဆက်တိုက်ဘုံးကျက်တိုက်ခိုက်တဲ့သတင်းကိုစစ်တူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မနက်ဖြန်မှာကျင်းပမဲ့အမေရိကန်သမ္မတလောင်းနှစ်ဦးရဲ့စကားစစ်ထိုးပွဲအကြိုသုံးသက်ချက်ကိုတင်ပြပေးကြပါမယ်။လာမယ့်နိုမာလာမှာကျင်းပမဲ့အမေရိကန်ရွေးကောက်ပွဲအကြိုဒီမိုကရက်တစ်ပါတီသမ္မတလောင်းကမလာဟဲရစ်နဲ့ရီပါဘလီကန်သမ္မတလောင်းဒေါ်နယ်ထရန့်တို့ဟာပတ်ဆယ်ဗေးနီးယားပြည်နယ်ဖလာဒဲဖီးယားမြို့မှာမနက်ဖြန်အင်္ဂါနေ့ညပထမဆုံးအကြိမ်မျက်နှာချင်းဆိုင်စကားဆစ်ထိုးပွဲကျင်းပကြပါလိမ့်မယ်။ရွေးကောက်ပွဲကျင်းပဖို့သတင်းပတ်က၈ပတ်လောက်ပဲလိုတော့ပါတယ်။ဒီချိန်မှာကျင်းပတဲ့စကားဆစ်ထိုးပွဲမှာတော့စီးပွားရေး၊လူဝင်မှုကြီးကြပ်ရေးနဲ့သတင်းသားဖြတ်ချခွင့်လိုမျိုးပြည်တွင်းနိုင်ငံရေးကိစ္စတွေအပါအဝင်ယူကရိန်းကိုအကူအညီပေးရေးအရှိလဲပိုင်းအရေးကိစ္စတွေကအဓိကလွှမ်းမိုးမယ်လို့မြန်မာ့နယ်ပေါ်အမေရိကန်တွေကခန့်မှန်းပါတယ်။စကားဆစ်ထိုးပွဲအကြိုသုံးသက်ချက်ကိုဦးသိန်းထိုင်ဦးကတင်ပြပေးထားပါတယ်။
အမေရိကန်ဒုသမ္မတကမလာဟဲရစ်ဒီမိုကရက်တစ်ပါတီရဲ့ပါတီကိုစားပြုသမ္မတလောင်းကျင်းပပြီးတဲ့နောက်ရီပါဘလီကန်ဘက်ကပါတီကိုစားပြုသမ္မတလောင်းဖြစ်တဲ့သမ္မတဟောင်းဒေါ်နယ်ထရန့်နဲ့ပထမဆုံးအကြိမ်စကားဆစ်ထိုးပွဲကျင်းပလာပါပြီးခဲ့တဲ့ဂျွန်လစကားဆစ်ထိုးပွဲမှာသမ္မတဂျိုးဘိုင်ဒန်ရဲ့ဒီမိုကရက်တစ်ပါတီကိုစားပြုပြောဆိုချက်တွေထိရောက်မှုမရှိဘူးဆိုပြီးဝေဖန်ချက်တွေရှိခဲ့တာကြောင့်ဒီစကားဆစ်ထိုးပွဲအပေါ်မှာအများအားအယုံစိုက်နေကြပါတယ်အမေရိကန်ပြည်ထောင်စုမှာရှိတဲ့မဲပေးခွင့်ရှိတဲ့မြန်မာနယ်ပါအမေရိကန်တွေကရောဒီစကားစစ်တိုးပွဲပေါ်မှာဘယ်လိုသုံးသပ်ကြပါသလဲ
စကားစစ်တိုးပွဲကအသိအရေးကြီးပါတယ်ခင်ဗျဘာဖြစ်လို့လဲဆိုတော့ကမလာဟဲရစ်က presidential candidate အနေနဲ့ပထမဆုံးစကားစစ်တိုးပွဲမှာစကားရေးလူပွဲမှာပြောမှာပေါ့ခင်ဗျပြီးတော့သူ့မှာ campaign လုပ်เสียအချိန်တွေကအသိမရှိပါဘူး nominate လုပ်ပြီးခံရတယ်ကွာအော်ပြီးတော့အခုဘသူ့ကိုမဲပေးမလဲဆိုတော့စစ်တမ်းကောက်ချက်မှုတွေအများစုအရာပြည်နယ်ခုနှစ်ခုပေါ့နော်ပြည်နယ်မဲအရေးအတွက်ခုနှစ်ခုကစကားပြောမယ်လို့ပြောပါတယ်သူတို့အဲ့ဒီမှာအရှုံးနိုင်ဆုံးပြမဲ့ပြည်နယ်ခုနှစ်ခုမှာမဲကဘယ်လောက်ထိ close ဖြစ်နိုင်လဲဆိုရင်ရှုံးနေနိုင်တဲ့လူကယာကနန်း၁၀ကနန်းပေါ့နော်တောင်းကနန်းတောင်မရှိဘူးလို့သုံးသပ်သူတွေကဆိုကြပါတယ်ခင်ဗျအဲဂျော်ဂျီယာရဲ့ North Carolina ရဲ့ Pennsylvania ရဲ့ Wisconsin ရဲ့ Michigan ရဲ့ပေါ့ခင်ဗျအဲ့တော့ Kamala Harris က2020တုန်းကသူ random က Arizona မှာထရမ်ရဲ့ war တွေ border တွေကိုသူက against လုပ်ခဲ့တော့ဒီ Arizona ကိုထရမ်ရနိုင်တယ်လို့ Trump ဘက်ကလူတွေကသုံးသပ်ကြတယ်ခင်ဗျအဲ့တော့ North Carolina ကလည်းသူတို့ဘက်မှာလို့ထင်တယ်အဲ့တော့ Kamala Harris ဘက်ကလူတွေကကြတော့လဲ Nevada နဲ့ Michigan ကသူတို့ဘက်မှာရှိတယ်ပေါ့ခင်ဗျဒီ Kamala Harris ကသူ့ position ဘယ်ဟာလဲဆိုတာပြောနိုင်ရင်ပါတီဝင်မဟုတ်တဲ့မဲပြီးမဲ့သူတွေကိုသူမဲဆွယ်နိုင်လို့ဒီခုနှစ်ခုတည်းကသူရနိုင်လို့ရှိရင်ဟိုတမရဖြစ်ဖို့လိုအပ်တဲ့မဲအရေးအတွက်မဲစန္ဒနဲ့အရေးအတွက်290ရဖို့သူစူးစမ်းရမှာပေါ့ခင်ဗျအဲ့တော့တိတ်ကိုအရေးကြီးတာပေါ့နော်အားလုံးကကမလာဟဲရစ်ကိုစောင့်ကြည့်ကြမှာပေါ့နော်ပြီးခဲ့တဲ့တမရဘိုင်ဒန်နဲ့ထရန့်နဲ့ရုံးကသန်း90ဆိုကြည့်ကြတယ်ပေါ့ခင်ဗျအခုတော့ဒီတစ်ခေါက်ကတော့မဲပြဖို့နိုမ5ရက်နေ့ဆိုတော့ဒီချက်ပို့ပြီးအများကြီးပြည်သူစိတ်ဝင်စားစောင့်ကြည့်မယ်လို့ပြောကြပါတယ်ခင်ဗျ
ဒီစကားစစ်တိုးပွဲအတွင်းမှာဆွေးနွေးပြောဆိုကြမယ့်အခြေအနေကိုကြားမယ့်အကြောင်းအရာတွေကဘယ်လိုအကြောင်းအရာတွေလို့မျှော်လင့်ပါသလဲ
။ဒါမဲ့ American ပြည်သူတွေအတွက်ကတော့သူတို့ရဲ့အခွန်ငွေကိုနိုင်ငံသားမှာပြပတိုင်းပြည်တွေမှာတုံးတာတဲ့ပြည်ရင်းမှာပို့ပြီးတုံးစီကျင်ကြတာကိုတွေ့ရတယ်။ပြီးတော့တရုတ်ပြည်ရဲ့ကျွေးညီတွေကိုလည်းအလိုမရှိကြတာကိုတွေ့ကြတယ်။ပြည်ရင်းမှာထမက်လှုပ်ဆောင်ကြမယ့်မူဝါဒတွေထဲမှာမဖြစ်မနေပြောကြမှာတော့လူဝင်မှုကြီးကြပ်ရေးနဲ့အနေဆက်လုံခြုံရေးအမေရိကန်တော်မိုက်ပြည်နယ်မှာရင်ဆိုင်နေကြရတဲ့တရားဝင်နေဆက်ဖြတ်ကျော်မှုတွေပဲဖြစ်တယ်။ငွေကြေးဖောက်ပွားမှုနဲ့လူနေထိုင်မှု စေအစမတန်မြင့်တက်လာမှုဒီလိုမူဝါဒတွေပေါ်မှာတော့ Donald Trump အနေနဲ့ခြေကုပ်ယူပြီးတော့စကားစစ်ထုတ်ပွဲကိုဥဆောင်မှုစူးစမ်းလိမ့်မယ်လို့မြင်ပါတယ်။နောက်မြို့မြခွင့်ရေးလွတ်လပ်စွာတားဆက်ချားနိုင်ဝဲမှုတဘာဝပတ်ဝန်းကျင်ဆိုင်ရာပြုပြင်ပြောင်းလဲလာမှုအခြေအနေ AI နည်းပညာကုန်သွယ်ရေးကျန်းမာရေးဆိုင်ရာကုသခန်းစားခွင့်အစရှိတဲ့မူဝါဒတွေပေါ်မှာတော့ကမ်မာဟရစ်ကဦးစားပေးပြီးစကားစစ်ထုတ်ပွဲကိုဦးဆောင်မှုစူးစမ်းလိမ့်မယ်လို့မြင်ပါတယ်။
ထရမ့်ဘက်ကတုံ့တက်ရရင်တော့သူကစီးပွားရေးကိုအဓိကထားပြီးပြောနိုင်မှာပေါ့ခင်ဗျ။အဲ့တော့စီးပွားရေးကလည်းဘာတွေလဲအဓိကဖြစ်မလဲဆိုလို့ရှိရင်ဟိုအလုပ်ပေါ့နော် job creation သူလုပ်နိုင်ကြအောင်တော့သူကတော့ကြွားဝါပြီးအထက်စီးဆန်းဆန်းပြောမှာပေါ့ခင်ဗျ။ငွေကြေးဖောင်းပွားမှုအလုပ်ပေါ့နော်အလုပ်တွေဘယ်သူကပို့ပြီးတော့ဖန်တီးနိုင်မလဲ။ငွေကြေးဖောင်းပွားမှုကုန်စည်နှုန်းတက်မှုတွေကိုပြောမယ်ခင်ဗျ။အဲ့ဒါပြီးလို့ရှိရင်တော့သူတို့အခုဒီမှာတရားမဝင်ဝင်ရောက်လာတဲ့လူတွေအတွက် immigrant တွေပေါ့နော်ကျူးကျော်ဝင်ရောက်လာတဲ့လူတွေအကြောင်းပြောမယ်ခုတလောတနက်ပြင်းမှုတွေနဲ့ဟာတွေဖြစ်နေတော့အဲ့မိကွန်းတွေလည်းပါနိုင်ပါတယ်ခင်ဗျဒီတဲ့ပို့ပြီးနိုင်ငံရေးနဲ့ပြောရရင်တော့ဟိုတလောကတက်သွားတဲ့အစ္စရေးဂါဇာပါမှာပေါ့နော်ယူကရိန်းရုရှားပါမယ်တရုတ်အကြောင်းပြောကျင်လည်းပြောလိမ့်မယ်ပေါ့ခင်ဗျအဲ့တော့အဓိကတော့အစည်းအဝေးနဲ့နောက်ဒီထရမ့်ကတော့ကမ်လာဟဲရစ်ကို attack လုပ်ချင်ရင်သူဒီ flagging ကိုရေနံတူးဖို့ရအကြောင်းနဲ့သူဆွဲယူလာနိုင်တယ်economy စီးပွားရေးမကောင်းတဲ့ Biden နဲ့အကြောင်းတွေကိုသူ Kamala Harris ကအဲ့အောက်ကတူတူပဲဆိုတာကိုပြောမှာပေါ့ Kamala Harris ဘက်ကကြာလေ we are not going back ပေါ့ငါတို့2016ကိုပြန်မသွားဘူးလို့ပြောမှာပေါ့
American နိုင်ငံရေးလေးလာသူတချို့ကတော့ဒီလိုစကားစစ်တိုးပွဲအတွင်းအခြေအနေဆွေးနွေးချက်တွေကတော်တော်ရွေးကောက်ပွဲရလက်ပေါ်မှာတက်ရောက်မှုသိပ်မရှိဘူးဆိုပြီးပြောဆိုကြတာတွေလည်းရှိပါတယ်ဘာဖြစ်ဖြစ်တမတော်ကိုယ်စားလှယ်လောင်းနေနေနဲ့အခြေအနေဆွေးနွေးပွဲတွေကနေသူတို့ရဲ့ယက်တီချက်ရှေ့မျောမှန်းချက်တွေနဲ့ပတ်သက်ပြီးတော့မေဂန်မက်ဆန်ဒါရှင်ပြည်သူတွေကိုချပြခွင့်ရပြီးတော့မဲဘသူ့ကိုပေးရမယ်လို့မဆုံးဖြတ်ရသေးတဲ့သူတွေဆုံးဖြတ်ပြီးသားသူတွေပေါ်မှာစီယုံခွင့်ထပ်ပြီးတော့ရရှိသွားမှာဖြစ်ပါလေ။ဘာဖြစ်ဖြစ်အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကတော့အမေရိကန်ပြည်သူတွေရဲ့မဲကပဲအဆုံးဖြတ်ပေးမှာပါ။ကျွန်တော်သိထားဦးပါခင်ဗျာ။
ဒါကတော့မနေ့ဖြန်မှာပထမဦးဆုံးအကြိမ်သမ္မတလာဦးမျက်နှာချင်းဆိုင်စကားစစ်ထိုးပွဲနဲ့ပတ်သက်ပြီးတော့အကြိုသုံးသက်ချက်ဦးသိန်းထိုင်ဦးတင်ပြခဲ့တာပါ။
American ပြည်အောင်စုမှာလာမယ့် November လကျင်းပမယ့်ရွေးကောက်ပွဲအကြို Democratic နဲ့ Republican သမ္မတလောင်းနှစ်ဦးစကားစစ်ထိုးပွဲကို September လ10ရက်အင်္ဂါနေ့ညပိုင်းမှာကျင်းပမှာဖြစ်ပြီးတော့ ABC ရုပ်သံကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ဒီစကားစစ်ထိုးပွဲကို VOA မြန်မာဝိုင်းအစီအစဉ်ကနေပြီးတော့လေရွေးကောက်ပွဲအထူးအစီအစဉ်ဖြစ်နေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးပါမယ်။မြန်မာစံတော်ချိန် September လ17ရက်ဗုဒ္ဓဟူးမနက်9နာရီအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါနေ့ည၈နာရီခွဲအချိန်ကစပြီးတော့၃နာရီကြာထုံးလိုက်မဲ့ဒီ2 season မှာတော့ Democratic သမ္မတလောင်း Kamala Harris နဲ့ Republican သမ္မတလောင်း Donald Trump တို့ရဲ့စကားစစ်ထိုးပွဲတိုက်ရိုက်ထုံးလွှင့်ချက်နဲ့အတူအထူးသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မတွေကိုပါထုံးလွှင့်သွားမှာဖြစ်ပါတယ် VOA မြန်မာဝိုင်းရဲ့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်တယ်လို့ VOA မြန်မာဝိုင်း Facebook နဲ့ YouTubeလူမှုကော်ရက်စာမျက်နှာတွေမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါလိမ့်။စောင့်မျှော်ကြည့်ရှုကြဖို့ဖိတ်ခေါ်ပါတယ်ရှင
်။မနေ့ဖြန်မှာကျင်းပမယ့် Democratic Party သမ္မတလောင်း Kamala Harris နဲ့ Republican သမ္မတလောင်း Donald Trump တို့ရဲ့ပထမဦးဆုံးအကြိမ်မျက်နှာချင်းဆိုင်စကားစစ်ထိုးပွဲတိုက်ရိုက်ထုတ်လွှင့်မှုနဲ့အတူ VOA American အတန်ရဲ့မြန်မာပိုင်းစီစဉ်ရဲ့ American ရွေးကောက်ပွဲဆိုင်ရာအထူးစီစဉ်ကိုထုတ်လွှင့်ပေးဖို့ရှိတာမို့မနေ့ဖြန်မှာသောရရှင်တွေစောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့ဆက်သွယ်မေးမြန်းခန်းစီးပွားရေးခန်းနာလူမှုရှုခင်းစီစဉ်စတဲ့အပတ်စဉ်ခန်းနာတွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
။ View American တန်ရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။Radio season တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်သံ line နဲ့ကျွန်တော်တို့ VOE မြန်မာပိုင်း internet ဆိုင်မနာနောက်တော့လူမှုကွန်ရက်ဆိုင်မနာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မနာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သောရရှင်တွေအနေနဲ့တော့ VOE Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOE မြန်မာညချမ်း Radio season ကို ည9:00 နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ58 kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်။ ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ် VOE မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လင်းချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ် VOE American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်ရဲ့တနင်္လာညချမ်းအတန်လွင့်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ယူကမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့မြန်မာနိုင်ငံမှာပြည်လုံးကျွတ်တကောင်စီးရင်မကြခင်မှာကောက်ခံတော့မဲ့သတင်းပေးပို့ချက်ကိုတင်ပြပေးခြင်းပါတယ်။ရှေ့လာမယ့်နှစ်မှာရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့စစ်ကောင်စီကမကြခင်မှာတော့ပြည်လုံးကျွတ်လူဦးရေတကောင်စီးရင်ကောက်ယူပြီးတော့ဒီနှစ်ကုန်မှာထုတ်ပြန်မယ်လို့ပြောထားပါတယ်။ဒါပေမဲ့လည်းဆီယနာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ပြည်ပခါတွေကနိုင်ငံတော်ဝန်မှကြီးထွားလာနေရကနေတန်းတဲ့ပြည်သူတွေကတန်းတဲ့ချီတဲ့ပြည်သူတွေနေရဲ့ဆွန့်ခွာနေရချိန်မှာအစီအစဉ်ကလက်တွေ့ကျရလာဆိုပြီးမေးခွန်းထုတ်တာတွေရှိနေပါတယ်။ရှေ့လာဇန်ကနေစပြီးတော့ပြည်လုံးကျွတ်တကောင်စီးကောက်မဲ့အစီအစဉ်နဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မက်မြတ်ဒဇင်အောင်တင်ပြပေးထားပါတယ်
။မြန်မာနိုင်ငံပြည်လုံးကျွတ်လူဦးရေနဲ့အိမ်အကြောင်းအရာတကောင်စီးကောက်ယူတာကို10နှစ်တကြိမ်ကောက်ယူဖို့ရထားတာပါ။ပြည်ကနေ2014တုန်းကနောက်ဆုံးကောက်ယူခဲ့ပြီးတဲ့နောက်ဒီနှစ်မှာ10နှစ်တင်းတင်းပြည့်တာမို့အသက်ကောက်ယူဖို့စီစဉ်နေတာဖြစ်ပါတယ်။ကောက်ယူရရှိတဲ့စီးရင်တွေကိုရှေ့ပြေးတကောင်စီးရင်အနေနဲ့လာမယ့်ဒီဇင်ဘာ31ရက်နေ့မှာထုတ်ပြန်မယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနအိမ်အကြောင်းအရာတကောင်စီးရင်ကောက်ယူရေးဌာနကွယ်ညွှန်ကြားမှုချုပ်ဦးကျော်ရင်ဦးက VOE ကိုပြောပါတယ်
။2024ခုနှစ်စက်တင်ဘာလ30ရက်နေ့ညတကောင်ရံချိန်မှာဒီမနက်ကနေနွေပြမရှိတဲ့လူနေအိမ်ဒါမှမဟုတ်ဖွဲ့စည်းများမှာနေထိုင်သူအားလုံးကို2024ခုနှစ်အောက်တိုဘာ1ရက်နေ့ကနေတည်းမှ15ရက်နေ့ထိဆင်းကောက်ကြမှာဖြစ်ပါတယ်တို့တနင်္ဂနွေတိုင်းတာအနေနဲ့ဆင်းကောက်ပဲပေါင်းသိန်း1000ခန့်ရှိရဖြစ်ပါတယ်မြို့နယ်အားလုံးမှာဆင်းကောက်မှုပါတယ်ဖြစ်ပါတယ်ကျွန်တော်တို့ပထမဦးဆုံးကျွန်တော်ရှေ့ပြေးလူရေဆင်းပေါ့နော်ရှေ့ပြေးလူရေဆင်းကိုကျွန်တော်တို့2024ခုနှစ်ဒီဇင်ဘာလနောက်ဆုံးပတ်မှာထုတ်ပြန်တော့မှာဖြစ်ပါတယ်ဗျကျွန်တော်တို့ကပီစနစ်ကိုအသုံးပြုပြီးတော့မှဒါတိုင်အိမ်တက်ဆင်းသိရှိရရက်မှာကောက်ယူခဲ့မှုဖြစ်တဲ့တက်တူနီးကိုအသုံးပြုပြီးတော့မှတိုင်အိမ်တက်ဆင်းမိုဘိုင်းတက်ပက်နဲ့ကောက်ယူမှာဖြစ်ပါလေဗျ။အင်းတော့ဆင်းရှိခြင်းမရှိခြင်းနိုင်ငံသားကတ်ရှိခြင်းမရှိခြင်းနဲ့အသက်ဆိုင်ပါဘူးဗျ
။ကုလသမဂ္ဂထုတ်ပြန်ချက်အရဆေယနာသိမ်းမိကလေးကနိုင်ငံတွင်းကျေပြန့်လာတဲ့အကြမ်းဖက်မှုတွေကြောင့်လူတက်တဲ့သမ6တန်းကျော်အိုးရင်ဆွန့်ခွာထွက်ပြေးနေရတယ်လို့ဖော်ပြထားပါတယ်။အကြောင်းမျိုးမျိုးကြောင့်နိုင်ငံပြင်ပရောက်နေတဲ့သူတွေနဲ့ပတ်သက်လို့သက်ဆိုင်ရာနိုင်ငံတွေကနေရောက်ရှိလူဦးရေကိုကောက်ယူမယ်လို့ပြောပါတယ်။လက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့နေရာတွေနဲ့ဆစ်ရှောင်တွေနဲ့ပတ်သက်ပြီးတော့ဘယ်လိုကောက်ခံမလဲဆိုတာနဲ့ပတ်သက်လို့သူကအခုလိုပြောပါတယ်
။ကျွန်တော်တို့ဇုံဇုံရင်းနဲ့လန်ဒန်ဆက်သွယ်မှုအခက်အခဲရှိတယ်ဆိုလို့ရှိရင်တော့အချိန်ကာလတိုးမြင့်ပြီးဇုံဇုံရင်းအဖွဲ့အစည်းတွေဆက်မှန်ချထားပြီးဒီလိုအမှန်ရသမျှကိုကောက်တော့ဖြစ်ကြောင်းဖြေကြားလိုပါလေဗျ။ဒီဘက်ဆစ်ဆောင်တွေမှာရှိတဲ့ဆစ်ဆောင်တွေကလက်ရှိရောက်တဲ့မြို့နယ်တွေမှာလည်းကျွန်တော်တို့ဒါကောက်ဖို့အတွက်လည်းအားလုံးရှင်းဆောင်ဆောင်ဖြစ်ပါကြောင်းလည်းပြောကြားလိုပါလေဗျ။အဲ့ဒီနယ်မှာဖြီးရင်းရှိပြောင်းနဲ့ဒီပရှိပြောင်းဆိုပြီးတစ်မျိုးကျွန်တော်တို့ထည့်သွင်းကောက်တော့ဖြစ်ပါလေဗျ
။တနိုင်ငံလုံးတကောင်စင်းကောက်ယူဖို့စစ်ကောင်စီကဗဏ္ဍာငွေ7ဘီလီယံတန်ပေါင်း 96,000 ကျော်အကုန်ကျခံကောက်ယူဖို့ပြင်ထားတယ်လို့ဦးကျော်ရင်ဦးကပြောပါတယ်။2024လူဦးရေတကောင်စင်းကောက်တာမှာနိုင်ငံတကာအကူအညီမရှိဘဲနိုင်ငံတော်ဗဏ္ဍာနဲ့သာကုန်ကျခံလှုပ်ဆောင်မှာဖြစ်တယ်လို့လည်းပြောပါတယ်။တနိုင်ငံလုံးရဲ့မြို့နယ်ပေါင်း330ရဲ့80ရာခိုင်နှုန်းမှာတိုက်ပွဲတွေဖြစ်နေခဲ့ပြီးတော့မြို့ပေါင်း80ကျော်စစ်ကောင်စီလက်လွတ်ထားရတယ်လို့အကဲခတ်တွေခန့်မှန်းထားတာကြောင့်လက်တွေ့ဖြစ်နိုင်ခြေအပေါ်မှာမိကွန်းထုတ်တာတွေလည်းရှိနေပါတယ်။ဝိုင်းနိုင်ငံရေးသမားတူဖြစ်တဲ့ရခိုင်လွှတ်တော်ကိုယ်စားလှယ်ဦးဖိတန်းကတော့အချက်လက်တွေပြည်ပြည်စုံစုံမရှိဘဲရွေးကောက်ပွဲကျင်းပမယ်ဆိုရင်တရားမျှတမှုရှိနိုင်မှာမဟုတ်ဘူးလို့သုံးသပ်ပါတယ်
။အဲဒါတကောင်ချင်းကောက်မှာပေါ့။တကောင်ချင်းကောက်မှာဆိုတာကဘလို့မှကိုဒီချိန်မှာအတိအကျရနိုင်စရာအကြောင်းမရှိဘူး။အချို့နေရာတွေမှာမြို့တွေအသိမခံရဘူးဆိုရင်တော့မှအာဒါဝန်ထမ်းတွေကအလုံးမလုံးနိုင်တော့ဘူးအဲအုပ်ချုပ်ရေးလက်တံတွေကပြည့်စုံသွားပြီတချို့နေရာတွေမှာဆိုရင်တော့ဝန်ထမ်းတွေလည်းမရှိတော့ဘူးပေါ့တနင်္ဂနွေမှအဲ့ဒါဖြစ်နိုင်တဲ့မျိုးတွေနည်းပါလိမ့်မယ်အဲဒါကြောင့်ကျွန်တော်မြင်တာကတော့၃ဖို့၄ဖို့တော့ဖြစ်ရင်တောင်မှဒါသကောင်စင်းတိကျတဲ့သကောင်စင်းမရဘူးပေါ့သူတို့ရွေးကောက်ပွဲအတွက်သူတို့လုပ်ပါတယ်ဆိုတော့ဟိုတက်တည်ပြဖို့အတွက်အများကြီးအောင်เนาะဒါအာကြီးညာနေရှင်းပဲဖြစ်တယ်တကယ်လက်တွေ့မှာတော့ ီရေကောက်ပွဲဖြစ်ဖို့အတွက်တကောင်ချင်းကောက်ရေလုံးကတော်တော်ကိုအခက်အခဲရှိရဲ့ဘယ်လိုမှပြည့်စုံမှာမဟုတ်ဘူ
းမြန်မာနိုင်ငံမှာပြည်လုံးကျူလူရေတကောင်ချင်းကောက်ယူတဲ့လုပ်ငန်းကို1983ခုနှစ်1983ခုနှစ်နဲ့2014ခုနှစ်တို့မှာကောက်ယူခဲ့ပူပါတယ်ရှင်
ဒါကတော့ရှေးလာဇန်းကနေစပြီးတော့ပြည်လုံးကျူတကောင်ချင်းကောက်ခံတော့မဲ့အစီအစဉ်မမျှတစင်အောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဆက်သွယ်မေးမြန်းခန်းကိုထုတ်လွှင့်ပေးခြင်းပါတယ်လူမျိုးရေးသွေးထိုးမှုတွေလှုပ်တက်တဲ့မြန်မာစစ်တပ်ဟာအခုတစ်ခေါက်မှလည်းရှမ်းမြောက်စစ်ပွဲမှာအဆုံးရှုံးနေတဲ့ရင်ဆိုင်နေရတဲ့အချိန်တရုတ်နိုင်ငံဆန့်ကျင်ရေးစစ်တပ်လိုလားသူတွေဇောင်းပေးနေတာမျိုးလူမှုအနေနဲ့လူမျိုးရေးထောင်ချောက်ထဲကိုမကြဖို့ဝိုင်းရင်တရုတ်မြန်မာနိုင်ငံရေးစောင့်ကြည့်လေ့လာသူဒေါက်တာလှကျော်စောကတတိပေးပါတယ်လက်ရှိအချက်တဲမှာတရုတ်ဆိုရအနေနဲ့တွစ်ဆုံဆွေးနွေးရေးနဲ့ငြိမ်းချမ်းရေးကိုပဲရှေ့ရှုပွဲရှိတယ်လို့လည်းသူကသုံးသပ်ပါတယ်တရုတ်ပြည်အခြေစိုက်ဒေါက်တာလှကျော်စောကို VOE မြန်မာပိုင်းကကိုငိမ့်ချဲအေးကဆက်သွယ်မေးမြန်းထားပါတယ
် PNL တအောင်းပလောင်တပ်ဖွဲ့ကိုပေါ့နော်ဒီတရုတ်ဒေသအာဏာပိုင်တွေစီကလို့ယူဆရတဲ့အဖွဲ့ကစာပို့ပြီးတဲ့နောက်ပိုင်းမှာဆိုရင်ဒီမိုကရေစီအရေးလှုပ်ရှားကြသူတွေဆိုသူတွေကအစပေါ့နော်ဒီတရုတ်နိုင်ငံဆန့်ကျင်ရေးတွေပြောဆိုလာကြတာတွေ့ရပါတယ်ဗျအဲ့ဒီမတိုင်ခင်ကဖြစ်ခဲ့တဲ့ဒီအာဏာသိမ်းစစ်ကောင်ဆောင်ရဲ့ဩဂတ်လ5ရက်မိန်ငော့ပြီးမှဆိုရင်လည်းဒီစတက်ထောက်ခံမှုတွေဘက်ကပေါ့နော်နေပြည်တော်ရန်ကုန်နဲ့ဖမ်းလို့မျိုးကြီးမှာတရုတ်နိုင်ငံဆန့်ကျင်ပြောဆိုလှုပ်ရှားလာတွေ့မြင်ခဲ့ရပါတယ်ဗျ။ဒါလို့တရုတ်နိုင်ငံဆန့်ကျင်လှိုင်းမြင့်တက်လာတာအပေါ်မှာဆိုရင်ဒေါက်တာလှကျော်စောအနေနဲ့ဘယ်လိုသုံးသပ်ပြီးပါလဲခ
င်ဗျ။မမတို့ဗမာပြည်သူတွေပါဟိုနဝတာနာဖခစ်တဲ့အဲတရုတ်နဲ့ပတ်သက်လို့တော်တော်အမြင်မကြည်မလင်တာတွေလည်းရှိတာပေါ့နော်။အခြေခံနေတဲ့ရှိတဲ့အခါကျတော့လွဲတယ်လေ။အဲ့ဒါကျွန်မကြည့်တာဟိုစစ်တပ်ကဟိုရိုဟင်ဂျာနဲ့လှုပ်လိုက်မွတ်စလင်နဲ့လှုပ်လိုက်အခုတခါတရုတ်နဲ့လှုပ်လိုက်လှုပ်တာအဲကာဘာတပိုင်းတော့အဲ့လိုရိုးရိုးဖြစ်မယ်ထင်တယ်ဒါပေမဲ့နည်းနည်းလေးဟိုဘယ်လိုခေါ်မလဲဟိုငြိမ်သွားလို့ရှင်တော့နည်းနည်းပို့ပြီးတော့အဲပို့ပြီးပြင်လာမှာပေါ့ဗျာဘယ်သူတွေကဘယ်လိုဆက်လုပ်နေကြလဲဘယ်လိုသတင်းတွေပါတွေထုတ်နေကြလဲဆိုတာနော်အဲကျွန်မကြားတာတော့ရွှေလေးကအဲပြစ်တဲ့စာပို့တဲ့စာတော့အဲသူတို့လည်းမပို့ပါဘူးလို့ပြောတယ်ဒါပေမဲ့တချို့ Facebook တို့ဘာလို့မှတကယ်တော်လိုင်းရေးသမားတွေကိုယ်တိုင်ကဒါကိုသိမ့်မယုံဘူးပေါ့ဗျာနော
်ဒီအနေထားကပေါ့နော်အရင်သမိုင်းဖြစ်ရတဲ့လူမျိုးဥပမာ1969တရုတ်ရေခင်းလူမျိုးပေါ့နော်လူမျိုးရေးအတိအယုံဖန်တီးတာမျိုးထိဖြစ်လာနိုင်လားခင်ဗျ
ဟိုဒီလိုရှိတယ်ဗျာဟိုစစ်ကောင်စီအခုလုံနေသမားတွေကတော့ဟိုသိမ့်မလွယ်လှဘူးလူတွေကမြင်တယ်နော်ဥမာအပြင်ခင်ဗျားတွေ့မလားမသိဘူးအဲတချို့မျိုးတွေရွာတွေကိုဝါပေးတယ်တချို့ကို SSC ပေးတယ်အဲအဲ့ဓာမျိုးတွေကသူကတမင်လုံတာဗျအဲ့ဒီတိုင်းရင်းသားဟိုနည်းနေအချင်းချင်းကြားမှာပြိပခါတွေဖြစ်အောင်ဒါမှဒီတစ်ခါတော်တော်ကောင်းတယ်အဲဝါကကျမကြားတာပေါ့နော်ပန်းစားမှာဝါကတအောင်းကို SSC ရလူတွေကိုခေါ်ပြီးတော့အဲဆွေးနွေးကြတယ်အပြန်အလှန်ညှိနှိုင်းကြတယ်အဲ့တော့ဟိုစစ်ကောင်စီဟိုခွင်းပြုတဲ့ဗါလဲထောင်ချောက်တဲ့အတိုင်းကိုအဲမုံဝင်တော့ဗျာလူတွေကလည်းမြင်လဲမြင်နေတာပေါ့အဲ့တော့ဒီတရုတ်ကိစ္စလည်းအဲနည်းနည်းကြာလာရင်တော့မြင်လာပါလိမ့်မယ်ထင်တယ်အဲကျမတို့ကတော့ကိုယ့်ပြည်သူတွေကဒီလိုကိုယ့်တိုင်းချက်ပြည်ချက်စိတ်နဲ့ပေါ့နော်အဲကိုယ့်ကိုစော်ကားလို့ပြောတာမျိုးမခံချင်တဲ့အမျိုးသားစိတ်ကိုတော့ကျမတို့လည်းသဘောကျပါတယ်သို့တော်လည်းကျမတို့အဲဟိုစစ်ကောင်စီကိုအဲအသာရစီနိုင်တဲ့စစ်ကောင်စီဘက်ကိုအားသာသွားစီနိုင်မဲ့ကိစ္စမျိုးကိုတော့တတိထားတတ်တယ်ထင်ပါတယ်
ဟုတ်ကဲ့ဒီ1960ခုနှစ်များတုန်းကဒီတရုတ်ဆန့်ကျင်လှိုင်းကိုပြန်ကြည့်ရင်ရောဒီသမိုင်းသင်္ကန်းစာယူစရာနဲ့မြန်မာနိုင်ငံရေးအလှည့်အပြောင်းအချိုးကွေးဆိုရင်ဘာဖြစ်မလဲခင်ဗျ
1960ကတကယ်တော့ဒီလိုဖြစ်တယ်ဗျအဲဗမာပြည်မှာဆန်ရှားပါလို့ရခိုင်မှာဆန်လူပွဲဖြစ်တယ်အဲ့မှာသူတို့ကပြစ်တတ်တာမှာစစ်တွေမှာလူတော်တော်များများပေးတယ်ဗျအဲ့မှာလူတို့ကသိစိတ်ဆိုးလာတဲ့အခါမှာသူတို့ကဟိုဒါကိုလူတွေရဲ့ဒေါသကိုလွှဲဖို့အတွက်ဒီဟွန်းင်းကိုလုပ်တာအဲလူမျိုးရေးအဓိကရင်းကိုလုပ်တာအဲ့တော့လူမျိုးရေးအဓိကရင်းလုပ်တော့69မှာအဲ့လိုလုပ်လိုက်တဲ့အခါမှာနော်ဘုံနေဝင်းတို့ဘာလို့နောက်ပိုင်းသိပ်ပြီးတော့ဟိုဘယ်လိုခေါ်မလဲသင်္ကန်းစာရသွားတာအဲ့ကာလမှာကျမတို့ဗမာပြည်ကွန်မြူနစ်ပါတီကနော်တရုတ်ပြည်မှာပေါင်တင်းနေတဲ့လူရှိအဲ့ဒါကဘာလဲဆိုတော့1952လောက်တည်းကဥက္ကဋ္ဌသခင်တန်းတော်တို့ကဘကိုးယုံမကနေပြီးတော့ပို့လိုက်တဲ့လူတွေအဲ့ဒါပညာသင်နေရင်ကနေ55မှာဘန်တောင်းခွန်င်းကြီးဖြစ်လိုက်တော့ဘန်တောင်းအစည်းအဝေးဖြစ်လိုက်တော့အဲ့လူတွေကပြန်လာလို့မရတော့ဘူးတရုတ်ကပြန်မပို့တော့ဘူးအဲ့မှာပဲသူကထားလိုက်တာအဲ့ဒီလူတွေကိုပြန်ပြီးတော့ဗမာပြည်ကွန်မြူနစ်ပါတီဆိုအရှိမျောက်အဲ့မှာ68ခုနှစ်မှာကျမတို့အရှိမျောက်စစ်တေတာပြန်ပေါ်လာတာအ ไอ้กระเดียบูนิวินอ่ะตังงานจ่าอยู่ท่าเลยติยุกิสาอ่ะอันตรายตะติท่าเนาะ
โอเคกูเล่ชิမြန်မာနိုင်ငံမှာပေါ့เนาะတရုတ်နိုင်ငံဒီအစိုးရပေါ့ဆန့်ကျင်လာပြီးမြန်မာလာတဲ့ပေါ်မှာရောတရုတ်အစိုးရဘက်ကတုံ့ပြန်မှုဆိုရင်ရောဘယ်လိုဖြစ်နိုင်လဲခင်ဗျအ
ဲ့တော့အခုကတော့ကျွန်မကြည့်တယ်သူတို့မဆုမဖို့ပဲလုပ်လာတရုတ်ကလည်းဒီတိုင်းတော့ပြန်မလုပ်တော့ပါဘူးဘာဖြစ်လဲဆိုတော့တရုတ်ကညီကုန်းချုပ်ထားပြီလीဟိုတော့ကတော့ဥက္ကရာမော်ခက်ကသူကတော်လှန်ရေးတွေကိုတင်ပို့တဲ့ခက်ဖြစ်တာဟုတ်အခုခက်ကြတော့သူတို့ကအဲငင်းညမ်းစွာအတူရှင်တွဲနေထိုင်ရေးမှုနဲ့သူတို့ကိုယ်တိုင်ကလည်းကုလသမဂ္ဂဝင်ဖြစ်လာတဲ့အခါကျတော့ဒီလောက်တော့ဂူမာတော့မဟုတ်တော့ဒါပေမဲ့ဒီပြဿနာကြီးဖြစ်လာတဲ့အထီတော့တရုတ်ကလည်းအဖြစ်ခံမှာမဟုတ်သူပြန်ပြီးတော့သူဟိုနေအဲဟိုပြေအောင်တော့လုပ်မယ်ထင်တယ်ဟိုလောကဝိုင်းကြီးသွားတာလေဝိုင်းကြီးသွားတော့ကပြောတဲ့သတင်းစကားခုရဲမှာတလို့ပါတယ်လေဟုတ်တယ်မလားတရုတ်နဲ့ဗမာအကြအဲအိုမဲတုတ်တဲ့ဟာတွေတော့သူတို့ခွင့်မပြုဘူးဆိုတာအဲ့ဒါစစ်ကောင်စီကိုသူတို့တတိပေးတာပဲအဲ့တော့တရုတ်ပြည်ဘက်မှာလည်းရေးနေတာကြားပြီသူတို့တရုတ်ဆန့်ကျင်ရေးကိုလုပ်နေစစ်တပ်ကလုပ်နေတာတဲ့ဘာဖြစ်လို့လဲဆိုတော့ပြည်သူလူထုကနော်စစ်တပ်ပေါ်မှာမကြည်မနှက်ဖြစ်ထားတာကိုလမ်းဘွဲပေးဖို့လုပ်နေတာလို့ပြောတယ်နော်အဲ့တော့အခုဝိုင်းကြီးကိုယ်တိုင်သွားပြီးရိုးရိုးသွားပြောရပြရတာလဲအဲတချို့အဲဟိုနေ့နေမှာအင်တာနက်ဒီ website တွေမှာဒီဗမာပြည်မှာရှိတဲ့တရုတ်တွေကိုချိန်ချောက်လာလို့ဖြစ်တာနော်ဒါကိုတရုတ်ကသွားပြီးတော့သူတို့ရဲ့အဲပြည်သူတို့ရဲ့လူမျိုးတွေနောက်သူတို့ရဲ့အဲပစ္စည်းတွေသူတို့ရဲ့စီးပွားရေးတွေကိုအကာအကွယ်ပေးဖို့အကူကြီးသွားတောင်းတာကျမတို့68လုံးကလည်းအဲတရုတ်တန်ယုံကိုဝင်ပြီးတော့အဲတရုတ်ဟိုဘာလဲပါရကူတယောက်ကိုဓာတ်နဲ့ထိုးလိုက်တာလေအဲ့ဒါအဲ MIS ကလူပဲလीเนาะနောက်ပိုင်းတရုတ်ကလည်းသိပါတယ်ဒီဟာအဲ့တော့အဲ့ဒါမျိုးတွေဘာတွေဖြစ်အောင်လုပ်နေတယ်ထင်တယ်အဲစစ်ကောင်စီဘက်ကလူတွေလမ်းလွဲသွားအောင်ပေါ့เนาะသူတို့ဘုံမှာရှိနေတယ်အခုပြည်ရင်းမှာလည်းစီးပွားရေးကဘာကြီးကတော်တော်ကြက်တာ ਉ เนาะနောက်ပြီးတော့အဲ့ဟိုဟိုဘာလဲဒီစစ်မှုရာဥပဒေတွေဘာတွေတင်တဲ့ကိစ္စတွေရောဘာတွေရောဆိုတော့သူတို့လည်းတော်တော်အကြက်တွေ့နေပုံရပါတယ်စစ်ကောင်စီဘက်ကလည်းဟိုဟိုနည်းနဲ့အဲဘာလဲလူမျိုးချားမုံဒီနဲ့သူလမ်းလွှဲဖို့ကြံတာနဲ့တူတယ်အဲရုတ်တရက်တော့အပေါ်ရန်ရိုးရိုးသားသားတချို့ပြည်သူတွေလည်းကိုယ်တိုင်းပြည်ချစ်စိတ်နဲ့ပေါ့နော်ပြောတာဆိုတာတအောင်းကိုပြီးတဲ့စာဆိုတော်တော်ရိုင်းပြတာပေါ့နော်ဒါတန်တမန်လည်းမဆတ်ဘူးလေရိုင်းပြတော့တော်တော်ထောင်းနေတော့ဖြစ်တာပေါ့နော်အဲ့တော့ဒါရိုးရိုးသားသားဒေါသဖြစ်ပြီးပြောကြတာလည်းဖြစ်ခြင်းဖြစ်မှာပေါ့ဒါပေမဲ့ခဏအနေထိုင်သွားအောင်စောင့်ကြည့်လိုက်ရင်တော့အဲတော်တော်ကျမတို့တကယ်တော်နိုင်ရေးသမားတွေဒီမိုကရေစီရေးသမားတွေကသဘောပေါက်လာပါလိမ့်မယ်ထင်တယ်ကြည်ရ
ဟုတ်ကဲ့နောက်ဆုံးမေးခွန်းကတော့ဒီတရုတ်နိုင်ငံကဒီ benefits လုံးကိုထိတွေ့ပြီးတော့အကောင့်အမြင်နဲ့ပြောကြရင်တော့ဂျောင်းဝင်ဆစ်ဆက်ပေးတယ်ပေါ့နော်ဒီအစိုးမြညာသူတွေကတော့ဒီဝင်ရောက်ဆွတ်ဖက်တယ်ဆိုပြီးတော့ပြောနေတယ်ဒီတရုတ်နိုင်ငံရဲ့လုပ်ရက်တွေပေါ်မှာကပေါ့နော်မြမညီညာရေးအတွက်ဆိုရင်စစ်မှန်တဲ့အထောက်အကူဖြစ်လာနိုင်ကြရှိလားခင်ဗျ
တရုတ်ကလေဟိုအဲ့လိုသူ့ရဲ့ချင်းကပ်နီးကဗမာပြည်တယ်မဟုတ်ဘူးကိုဟုတ်တယ်အဲယူကရိန်းနဲ့ရုရှားကြားမှာလည်းသူဒီလိုပဲလုပ်တာပဲเนาะအဲအစ္စရေးနဲ့ဟမတ်ကြားမှာလည်းသူဒီလိုပဲလုပ်တာအဲအီရန်နဲ့ sorry အရေဂျာကြားမှာလည်းသူဒီလိုပဲလုပ်တာပဲဒါပေမဲ့လို့ဟိုအောင်မြင်သွားတဲ့ဟာတွေလည်းရှိတာပေါ့เนาะအဲမအောင်မြင်တဲ့ဟာတွေလည်းရှိတယ်အဲ့တော့ဗမာပြည်နဲ့ပတ်သက်လို့ဘယ်ခါမှအောင်မြင်နိုင်မလဲဘယ်ခါမှအကျိုးရှိနိုင်မလဲဆိုရင်ကျမတို့ပြည်သူလူထုပေါ်မှာပဲမှုတည်တယ်ကျမတို့ပြည်သူလူထုကဒီစစ်တပ်ကိုပိုင်ပိုင်နိုင်နိုင်တိုက်နိုင်ပြီးတော့เนาะချိန်ဝင်ညာပြောင်းသွားနိုင်အောင်တိုက်နိုင်တဲ့တနေ့မှာငញ្ញိုင်းစပွဲပေါ်တော့ရောက်လာမှာပဲအဲ့တော့ဟိုတကယ်တကယ်အဆုံးဖြတ်ပေးမှာเนาะကျမတို့ဗမာပြည်ရဲ့ငញ្ញိုင်းကိုအဆုံးဖြတ်ပေးမှာကျမတို့ကိုယ့်ပြည်သူတွေပါပဲ
ဒါကတော့ဒီဒေါက်တာလကျော်စောကိုကိုငញ្ញိုင်းဆက်သွယ်မေးမြန်းခဲ့တဲ့ဆက်သွယ်မေးမြန်းခံမှာရှိအခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဤစနိုင်ငံကကုမ္ပဏီတစ်ခုကတော့ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေကိုစောက်လုပ်ရေးလုပ်ငန်းတုံးအခင်းပြားတွေမှာထုတ်လုပ်နေပါတယ်။နိုင်ငံရဲ့စောက်လုပ်ရေးလုပ်ငန်းခန္ဓာမှာတဘာဝပတ်ဝန်းကျင်ပို့ပြီးတော့မှထိမ့်သိမ့်ကာကွယ်နိုင်ရေးရည်ရွယ်တာဖြစ်ပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းမဲ့ရဲ့စီးပွားရေးခန္ဓာမှာမတ်သိန်းကြီးထိုက်တင်ပြပေးထားပါတယ်။
ရေးလိုက်မှာအလုသမားတွေအလုများနေပါတယ်ဆောက်လုပ်ရေးလုပ်ငန်းသုံးအခင်းပြားတွေကိုထုတ်လုပ်နေကြတာပါဒါပေမဲ့အသေးချာကြည့်မယ်ဆိုရင်သုံးနေချာကုန်ချမ်းတွေအစားစွန့်ပစ်ပလတ်စတစ်တွေကိုထူးထူးခြားခြားအသုံးပြုနေတာကိုတွေ့ရမှာဖြစ်ပါတယ်ဒါကတော့အီဂျစ်နိုင်ငံရဲ့အစပြုလုပ်ငန်းသစ်ဖြစ်ပြီးလုပ်ငန်းသက်တမ်းသုံးနေရှိပြီဖြစ်တဲ့ Thai Green လုပ်ငန်းကိုတည်ထောင်သူတွေကနည်းပညာသစ်နဲ့စွန့်ပစ်ပလတ်စတစ်တွေကိုသုံးပြီးဘီးလက်မြေမသုံးတဲ့အခင်းပြားတွေထုတ်လုပ်တာဖြစ်ပါတယ် Time Green ရဲ့တွဲဖက်တီထောင်သူနဲ့ဤပညာရရှိချုပ် Khaled Rafiq ကအခုလိုပြောပါတယ
် احنا اخترعنا
تمونر بلاستيك စွန့်ပစ်ပစ္စည်းမျိုးစုံကိုအသွင်ပြောင်းပြီးလုပ်ငန်းသုံးနိုင်မဲ့ဤပညာကိုကျွန်တော်တို့တီထွင်ခဲ့တာပါဘီလမြေအစားအထိုးအဖြစ်သုံးနိုင်ဖို့အတွက်စွန့်ပစ်ပလတ်စတစ်တွေကိုသဘာဝပေါင်းစပ်ပစ္စည်းဖြစ်တဲ့တဲရိုကြောက်စရစ်ခဲရိုလိုပစ္စည်းတွေနဲ့ပေါင်းစပ်ထားတဲ့ပစ္စည်းတွေကိုထုတ်လုပ်တာဖြစ်ပါတယ
်အမိုက်ပုံးတွေတဲကဓာတ်မဟုတ်လဲလက်မတွေပေါ်ကပလတ်စတစ်အမိုက်တွေနောက်တစ်ခါသုံးပလတ်စတစ်အိတ်တွေနဲ့ပြန်လည်အသုံးပြုဖို့မသင့်တော်တဲ့အစားတောက်ထည့်တဲ့ဘူးကွန်တွေကိုတိုင်းဂရိကအဓိကအသုံးပြုတာဖြစ်ပါတယ်ကုမ္ပဏီမှာရည်ရွယ်ချက်နှစ်ရပ်ရှိပါတယ်ဤချက်မှာအမိုက်တွေရှော့ချရင်းနဲ့ညဉ့်ဉန်းမှုဖြစ်စေတဲ့ဘီလက်မြေသုံးအခင်းပြားတွေအစားသုံးနိုင်မဲ့ဆောက်လုပ်ရေးသုံးပစ္စည်းတွေထုတ်လုပ်နိုင်ရေးတို့ဖြစ်ပါတယ်။ Time Green ရဲ့တွဲဖက်တီထောင်သူနဲ့ဤပညာအရာရှိချုပ် Khaled Rafiq ကအခုလိုပြောပါတယ
်။ بالنسبه لمصر مصر بيتم انتاج فيها
ဤချက်မှာနှစ်စဉ် plastic စွန့်ပစ်ပစ္စည်းတန်ချိန်၄တသမ၅တန်းလောက်ထွက်ပါတယ်။ပြန်လည်အသုံးပြုဖို့လှုပ်ဆောင်မှုက၁၀ရာခိုင်နှုန်းကနေ၁၅ရာခိုင်နှုန်းကျောင်းမှာရှိပါတယ်။ဒီနှုန်းကအင်ဂျင်နိုင်ငံတွေနဲ့ရှင်ရင်တော့ကောင်းပါတယ်။ဒါပေမဲ့လည်းကွာဟာချက်ကအလွန်များပြီး plastic စွန့်ပစ်ပစ္စည်းတွေကမလိုလားအပ်တဲ့နေရာတွေအထိပြန့်နှံ့ကုန်ပါတယ်
။ဘီလက်မြေမတုံးတဲ့အခင်းပြားတွေထုတ်လုပ်မှုနဲ့ Time Green လုပ်ငန်းဟာဆိုရင်စားလို့ရေလုပ်ငန်းကဏ္ဍရဲ့သဘာဝပတ်ဝန်းကျင်အပေါ်အကြီးအကျယ်သိရမှုကိုယောဘာတက်တာစီရေးမှအထောက်အကူပြုနိုင်တယ်လို့ Cairo က American တက္ကသိုလ်ရဲ့ Environmental Engineering လက်ထောက်ပါပေါက်ခမိုဟာမက်အယ်ဇရက်ကပြောပါတယ်
တဘန်ကတာဘနဲ့တရှိခတာကဘီရဂစ
်အစောက်အုံနေနဲ့ဆောက်လုပ်ရေးဟာဆိုရင်လုပ်ငန်းကဏ္ဍကြီးဖြစ်ပြီးဓာတ်ရိုက်ရောတော်ဝိုက်တဲ့နည်းနဲ့ပါပစ္စည်းအသုံးပြုမှုများပါတယ်ဆောက်လုပ်ရေးလုပ်ငန်းသုံးအုပ်ခဲတွေဘီလက်မြေတံမဏိနဲ့တခြားသောပစ္စည်းတွေထုတ်လုပ်မှုတွေကတဘာဝပတ်ဝန်းကျင်အပေါ်တရားမှုဖြစ်စီပါတယ်ဒီပစ္စည်းတွေထုတ်လုပ်မှုကနေကာဗွန်ဓာတ်ငွေ့ထွက်ရှိမှုကတဘာဝပတ်ဝန်းကျင်ကိုထိခိုက်စေပါတယ်ဥပမာအားဖြင့်ဘီလက်မြေ1ကီလိုဂရမ်ထုတ်လုပ်မှုကနေဖန်လောင်အိမ်ဓာတ်ငွေ့ဖြစ်တဲ့ကာဗွန်နိုင်အောက်ဆိုက်1ကီလိုဂရမ်လောက်ထွက်ပါတယ
်ဆောက်လုပ်ရေးနဲ့အင်ဂျင်မြေလုပ်ငန်းဟာဆိုရင်ဤချစ်စီးပွားရေးဖွံ့ဖြိုးမှုရဲ့မောင်းနှင်အားအဖြစ်ရှုမြင်ကြပါတယ်ဒီလုပ်ငန်းကဏ္ဍနှစ်ခုဟာနိုင်ငံရဲ့2022ခုနှစ်ပြည်တွင်းအသတင်းထုတ်လွှင့်မှုရဲ့19ရာခိုင်နှုန်းရှိကြောင်းဤချစ်ဗဟိုဘဏ်ရဲ့နောက်ဆုံးထုတ်စည်းင်းတွေကဖော်ပြပါတယ်။ကိုင်ရိုမြို့တော်အရှိတ်ဘက်49မိုင်အကွာမှာရှိတဲ့ Tigri လုပ်ငန်းငယ်လေးကလစဉ်အခင်းပြား9000လောက်ထုတ်လုပ်ပါတယ်။ Tigri ရဲ့တွဲဖက်တီထောင်သူနဲ့ဤပညာရရှိချုပ် Khaled Rafiq ကအခုလိုပြောပါတယ်။
نا حاليا منتجنا الحالي في السوق هو بلاط الانترلوك بس احنا
လက်ရှိမှာအခင်းများတွေထုတ်လုပ်နေတာဖြစ်ပေမဲ့ကျွန်တော်တို့ဤပညာဟာဆောက်လုပ်ရေးလုပ်ငန်းသုံးအုတ်ခဲတွေစံငင်းများတွေတိုင်နဲ့အများဆုံးပြိပုတ်ကသုံးဆောင်တွေလည်းထုတ်လုပ်နိုင်ပါတယ်ကျွန်တော်တို့ဤပညာကထုတ်ကုန်အမျိုးပေါင်း40ကျော်ထုတ်လုပ်နိုင်ပါတယ
်ကုမ္ပဏီစတင်ချိန်ကတည်းကပြည်တွင်းအင်ဂျင်မြေလုပ်ငန်းတွေရဲ့စမ်းသပ်စီမံကိန်းတွေအတွက်အခင်းများတွေထုတ်လုပ်ပေးဖို့အမှားတွေရရှိခဲ့တာပါSODIC စီမံခန့်ခွဲရေးရုံးဝင်တဲ့ကလမ်းကိုခင်းမှုအတွက်အခင်းပြားတွေကိုလည်း Thai Green လုပ်ငန်းကြီးကလွန်ခဲ့တဲ့နှစ်နှစ်ကထုတ်လုပ်ခဲ့ပါတယ် SODIC လုပ်ငန်းကြီးရဲ့ဖွံ့ဖြိုးရေးဆိုင်ရာရာရှိချုပ် Ahmed L. Halawinga အခုလိုပြောပါတယ်
Our engagement with Thai Green is
Thai Green ရဲ့ကြွမ်းကျင်မှုနီးပညာနဲ့အရေးသွေးနောက်အမြင်လှပြီးတော့တိတ်ဆိတ်ဝင်စားစရာကောင်းတဲ့ဆောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတွေထုတ်လုပ်လို့ရတဲ့သူတို့ရဲ့ဆရာထက်တန်မှုတွေကြောင့်ဒီလိုလုပ်ငန်းသစ်တစ်ခုနဲ့ကျွန်တော်တို့ပူးပေါင်းလုပ်ကိုင်တဲ့ခွင့်လမ်းဖြစ်လာတာပါအရေးသွေးမြင့်တဲ့ဆောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတစ်ခုအနေနဲ့လည်းမဟုတ်ပဲနဲ့အမြင်လှတာကြောင့်လည်းပါပါတယ်ကျွန်တော်အနေနဲ့စီမံကိန်းအများပြားအကောင့်တွေဖော်ဖို့အတွက်ခွင့်လမ်းကြီးတရားလည်းရတာဖြစ်ပါတယ်
ဤချင်းနိုင်ငံမှာလက်တလုံးနှစ်ပိုင်းနှစ်အတွင်းပေါ်ထွက်လာတဲ့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးကိုဦးစားပေးတဲ့လုပ်ငန်းသစ်တွေထဲမှာတိုင်းဂရီလုပ်ငန်းလေတစ်ခုအပါအဝင်ဖြစ်ပါတယ်။ကိုင်ရိုကအမေရိကန်တက္ကသိုလ်ရဲ့ Environmental Engineering လက်ထောက်ပါမောက်ခမိုဟာမက်အယ်ဇယက်ကတော့ဒီလုပ်ငန်းငယ်တွေချက်ထွင်နိုင်ဖို့အစိုးရဘက်ကပို့ပြီးတော့ထောက်ပံ့ဖို့လိုတယ်လို့ပြောပါတယ
်။ Hatagin tadi ba fi hawafiz di sharikat
တီထောင်စလုပ်ငန်းတွေကိုအခွန်ဖြစ်စေဒါမှမဟုတ်လေဗန္ဒာရေးထောက်ပံ့မှုဖြစ်စေငွေကြေးခံစားခွင့်တွေပေးဖို့လိုအပ်ပါတယ်။ဒါမှလည်း Egypt ဈေးကွက်မှာဆက်ပြီးရှင်သန်ကြီးထွားနိုင်မှာဖြစ်ပါတယ်။ တချိန်တည်းမှာပဲစောက်လုပ်ရေးလုပ်ငန်းကြီးတွေနဲ့ဝယ်ယူသုံးစွဲသူတွေအနေနဲ့ဈေးကွက်မှာဒီလိုရွေးချယ်စရာတွေရှိတဲ့ဆိုတာကိုပိုပြီးသိရှိအောင်လုပ်ဖို့လဲလိုအပ်ပါတယ
်ပလတ်စတစ်ဖြတ်စာတွေနဲ့သဲတွေပေါင်းထားတဲ့မီးခိုးရောင်အနှစ်တွေကိုပုံသွင်းဆက်ထည့်ကိုထည့်ရပါတယ်အဲ့ဒီနောက်မှာတော့အပိုးစားတွေကိုဖြတ်ထုတ်လိုက်တာနဲ့တဘာဝပတ်ဝန်းကျင်နဲ့ကပ်ညီတဲ့ထုတ်ကုန်တွေရရှိလာပါတယ်ရှင
်မတ်တန်ဂီထိုက်တင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ကိုယ့်ရဲ့စိတ်တွေထဲမှာဖြစ်နေတဲ့ခံစားချက်တွေကိုပန်းလေးတွေကနေတစင်စိတ်သက်သာရရစေမဲ့ပန်းကုထုံအကြောင်းကိုပန်းကုထုံအထူးပြုဆရာမမတ်မုံမြတ်ကိုမဆုမြတ်မုံကမေးမြန်းပြီးတော့တင်ဆက်ပေးထားပါတယ်
အလုပ်တွေဆေးရောကိုပါအေဂျင့်နဲ့နှစ်သက်ဖြစ်ကြပါသေးရှင်။နှစ်သက်မှာတောကအမောတွေကနေခဏကေဝေးအောင်လို့ပန်းကလေးတွေနဲ့ကုစားကြည့်ဖို့ဒီတစ်ခါစီစဉ်ထားပါတယ်။ပန်းကလေးတွေတိုင်းမှာသူ့အစွမ်းနဲ့သူရှိကြတာကြောင့်ဒီပန်းလေးတွေရဲ့ဆွမ်းအားတက်ရောက်မှုနဲ့ကိုယ့်ရဲ့စိတ်ကိုပျော်ရွှင်အောင်ငြိမ်းချမ်းအောင်လို့လုပ်နိုင်မဲ့ပန်းကုထုံးတွေနဲ့ဖြစ်ပါတယ်။ကိုယ့်ရဲ့စိတ်ခံစားချက်ကိုဒီပန်းကလေးတွေကနေတဆင့်မြင်အောင်ပုံဖော်ကြည့်ပြီးတော့မှစိတ်သက်သာရရအောင်လုပ်နိုင်မဲ့နည်းလိုလည်းပြောလို့ရနိုင်ပါတယ်။ဒီအကြောင်းပြောပြမဲ့သူကတော့อีเกบานะญี่ปุ่นปันโทนี่จ้วงจิตุเดียวဖြစ်တယ်လို့ဒီပန်းကုထုံးအထူးပြုဆရာမမတ်မွန်မြတ်ဖြစ်ပါတယ်ရှင်
ဒီမှာဂျပန်ရိုးရာအီကေဘာနာပန်ထူနီဆိုတဲ့ဥစားရှိတယ်ပေါ့နော်အဲ့ဒီထဲမှာမအိုဟာရာစတိုင်ဆိုတဲ့အဲ့ဒီသူတို့စတိုင်မျိုးစုံရှိတဲ့ထဲမှာအိုဟာရာစတိုင်ဆိုတဲ့ဟာကိုလေ့လာနေတာပါ2008ခုနှစ်လောက်ကနေစလေ့လာပြီးတော့အခုလောလောဆယ်မှာတော့သူတို့သတ်မှတ်ထားတဲ့ Four Term Master Course ကိုတက်နေပါတယ်အဲ Four Term ဆိုတာကစတုထအဆင့်ပေါ့နော်မြန်မာလိုပြောလို့ရှိရင်စတုထအဆင့်နောက်ဆုံး level ကပထမအဆင့်အထိကိုတစတုထတတိယဒုတိယဆိုပြီးတော့အဆင့်ဆင့်တက်သွားရပါတယ်အဲအင်စတုထအဆင့်မတိုင်ခင်မှာကတော့သူများတွေကိုပြန်သင်ပေးလို့ရတယ် instructor အဆင့်ကိုရထားပြီးပြီပေါ့နော်နောက်ပြီးတော့ပန်းကုထုံးအနေနဲ့ကတော့ဒီလွန်ခဲ့တဲ့နှစ်နှစ်လောက်ကမှစပြီးတော့လေ့လာဖြစ်တာပေါ့နော်ဂျပန်နိုင်ငံမှာရှိတဲ့နေတဲ့မျိုးပါပဲအဲလောလောဆယ်တော့အဲ့ဂျပန်နိုင်ငံကနေပြီးတော့မှ online ကနေသင်ယူထားပြီးတော့ပန်းကုထုံးဒီ instructor ပေါ့နော်ပန်းကုထုံးပညာရှင်ဖြစ်မဲ့သူတွေကိုပြန်သင်ပေးလို့ရတဲ့အဆင့်အထိအသိပပြုလက်မှတ်ရထားပြီးသားဗျာ
အဲ့လိုမျိုးဒီပန်းနေအကြောင်းကိုကြောကြောချင်းသိသူတယောက်အနေနဲ့မေးချင်ပါတယ်ဆိုတော့ပန်းနေရဲ့ဒီပေါ့နော်အရာအနတ်တို့ရဲ့ပုံစံကလူတွေရဲ့စိတ်ပေါ်မှာဘလောက်ရှိသူတို့တက်ရောက်မှုရှိတယ်လဲဆိုတာအောင်လဲပြောပြပါလားရှင်
ပါလို့ပြောလိုက်လို့ရှိရင်ဒါကျမတို့မြန်မာလူမျိုးတွေနဲ့ရင်းနှီးပြီးသားပေါ့နော်။မဖျားပန်းထိုးတာပဲဖြစ်ဖြစ်ဖျားเจ้าမှာပန်းလာစင်တာပဲဖြစ်ဖြစ်ဒီကို့အနေအိမ်မှာပန်းလေးတွေစိုက်ထားတာပဲဖြစ်ပန်းမြင်လို့ရှိရင်စိတ်ကြည်ညူးမှုရှိတယ်ဆိုတာကဒါလူတွေမှာငကိုတွေကရှိထားပြီးသားခံစားချက်တစ်ခုပေါ့နော်။ဒီပန်းကုထုံးအနေနဲ့အထူးသဖြင့်ဒီအိခဲပါနာဆိုတဲ့ဟာကတော့ပန်းအလှဆင်တဲ့ဒီဇိုင်းပုံစံပေါ့နော်။တဘာဝကိုအလှပြန်ပြီးတော့တရုပ်ဖော်ယူတာဖြစ်ပေမဲ့ကျမအခုလေ့လာထားတဲ့ပန်းကုထုံးကတော့စိတ်ကြမ်းမာရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့နီးစပ်ပါအဲဘာဖြစ်လို့လဲဆိုတော့ဒီပန်းကုထုံးမှာတုံးတဲ့နီကပန်းကိုပြင်လို့ရှိရင်ထိတွေ့ခံစားပန်းအစ်စ်ပေါ့နော်ပန်းအစ်စ်ကိုထိတွေ့ခံစားရပြီဆိုလို့ရှိရင်လူတွေကဒီအုံနောက်ထဲမှာတုံ့ပြန်မှုတစ်ခုပြုလုပ်လေးရှိတယ်အဲ့ဒီအုံနောက်ရဲ့တုံ့ပြန်မှုကဘာလဲဆိုလို့ရှိရင်စိတ်ကတင်းကျပ်နေရဆိုလို့ရှိရင်ဖြေဖြော့တယ်အရန်ကိုရိုးရဲပြီးတော့စိတ်အင်အားမရှိဘူးဆိုလို့ရှိရင်စိတ်အားကိုတင်ပေးတဲ့သဘောမျိုးပေါ့နော်အဲ့လိုမျိုး response ရှိတယ်ဆိုတာမျိုးကိုဒီဂျပန်နိုင်ငံမှာရှိတဲ့တက္ကသိုလ်တွေကလေ့လာထားတာမျိုးတွေရလတ်တွေလည်းရှိတယ်အဲ့လိုရလတ်ကိုအခြေခံပြီးတော့ဒီပန်းကုထုံးဆိုတာကိုဒီထွင်ထားတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလူတွေကျမတို့ဒီတိုင်းထိတွေ့ခံစားနေတဲ့ဒီပန်းနေတဲ့ထိတွေ့ခံစားရတယ်မပန်းလေးမြင်လို့ချစ်ဖို့ကောင်းလိုက်တာစိတ်ချမ်းသာလိုက်တာဖျားပန်းတတ်ပယ်လိုက်တာဆိုတဲ့ခံစားချက်မျိုးတွေကဒီလူတွေရဲ့အုံနောက်ရဲ့တုံ့ပြန်မှုကနေလာတဲ့ဟာဆိုပြီးတော့ပြောလို့ရပါတယ
်ဟုတ်ဟုတ်အဲ့တော့ပြောချင်တာကတော့ဒီပန်းနေရဲ့ပေါ့နော်လူတွေရဲ့စိတ်အပေါ်တက်ရောက်နိုင်စွမ်းနဲ့ဒီစိတ်ကိုပြေပြောင်းအောင်ကုသတဲ့နီးလို့ပန်းကုထုံးကိုပြောရင်ရမယ်ထင်ပါတယ်အဲ့ဒါဆိုရင်
ဟိုကုထုံးလို့ခေါ်ပေမဲ့ဆေးကုတာတဲ့နီးဆိုတာအထက်ဒီကိုယ်စိတ်ရဲ့ကျန်းမာရေးပေါ့နော်ကိုယ်စိတ်ကျန်းမာရေးကိုကိုယ့်ကိုယ်ကိုအတိအမှတ်ပြုဖို့ဝင်ပေါက်တစ်ခုအနေနဲ့လို့ကျွန်မတို့ပို့ပြီးတော့ပြောချင်ပါတယ်ဟိုကိုယ်မှာစိတ်ပြဿနာစိတ်ကျန်းမာရေးပြဿနာမရှိဘူးဆိုတဲ့လူတွေကိုယ်မှာစိတ်ပင်ပန်းနေအတင်းတင်းကြပ်ကြပ်ခံစားနေရတယ်အနေတိုင်းအလုပ်ပင်ပန်းတဲ့လူမျိုးဘလို့လူမျိုးမို့ဆိုပေါ့နော်အမျိုးသားအမျိုးသမီးမရွေးဒီပန်းနဲ့အဲထိတွေ့ခြင်းအပြင်ကိုယ်စိတ်ထဲမှာဘာတွေဖြစ်နေလဲပထမဆုံးအဆင့်အနေနဲ့သိနိုင်တာပေါ့နော်အဲ့ဒီဟာမျိုးကိုသိနိုင်ဖို့အတွက်ဥပမာကောင်းဆယ်လင်းလည်းမသွားခြင်းဘူးစိတ်ကြမ်းမိုက်ဆရာမရှိလဲသွားဖို့ကိုယ်ကနည်းနည်းတွန့်နေတယ်ဆိုလို့ရှိရင်စမ်းသပ်ကြည့်နိုင်တဲ့ဤတစ်ခုလို့တော့ကျွန်မပြောချင်ပါတယ
်ဆိုမြန်မာနိုင်ငံမှာတော့တော်တော်များများပန်းဆိုလို့ရှိရင်တော့နှင်းစီနီနီပေါ့လေနော်နှင်းစီနီနီတို့နောက်တစ်ခါနှင်းစီပန်းပတ်ရောင်လို့ဆိုတော့အဲ့နှင်းစီနီနီရဲ့အစွမ်းတက်တိဆိုရင်ဟောဒီပန်းကုထုံးမှဘယ်လိုမျိုးပြောထားလို့ပြောထားပါလဲရှင်
န နင်းစီအနေကတော့ဒါဟိုလူတိုင်းမြင်တာနဲ့လည်းခံစားကြည့်လို့ရမယ်ပေါ့နော်နင်းစီအနေကဟိုမြင်တာနဲ့အပူဓာတ်ကိုထုတ်တာမျိုးအရန်တောက်တောက်ပပဖြစ်နေတာမျိုးပြောကြရဲဖက်ရှင်တို့ဒီလူအချစ်ပေါ့နော်အချစ်ကိုတရုပ်ဖော်ရပန်းဆိုပြီးတော့ဒီ၃လေးရှိတယ်အဲ့ဒီလိုပါပဲနောက်တစ်ခုကျမကသဘောကျတယ်နင်းစီနဲ့ပတ်သက်ပြီးကျမသဘောကျတယ်အဲဒီပြောလေးရှိတဲ့အဆောင်းကပေါ့နော်ဒီကပ်ပြားမှာရေးထားတယ်ကျမဖတ်ပြဒီပန်းကိုသဘောကျနေနေသူပါတဲ့ pressure ပေါ့နော်ကိုယ့်ပေါ်မှာရှိနေတဲ့ pressure ဥပမာဆောင်းမွေးအောင်မှဖြစ်မယ်ဒီခိတ်ခဲကိုကိုကြော်လာမှဖြစ်မယ်ဆိုအဲ့လို pressure မျိုးကိုကြော်ကျင်နေတဲ့အချိန်မျိုးမှာနင်းစီအနီကိုသဘောကျတတ်တယ်နောက်တစ်ခုကကြတော့ကိုယ့်မှာရှိမနေတဲ့အင်အားပေါ့ဥမာကိုမတုံရပဲရှိနေတယ်တစ်ဖြစ်အောင်လုပ်ရမယ်ဆိုတဲ့အချိန်မျိုးကြီးကြီးမားမားကျော်သွားတယ်တစ်ကနေပြီးတော့နှစ်ဖြစ်အောင်လုပ်တဲ့ဟာကနည်းနည်းလွယ်ပြိမ့်မယ်တုံရကနေပြီးမှတစ်ဖြစ်အောင်လုပ်တဲ့ခါမှာအဲကျမတို့ဒီလိုမျိုးတွန်းကန်ထုတ်ပြီးတော့ယူလာတဲ့အင်အားမျိုးကိုလိုအပ်နေတဲ့အချိန်မျိုးမှာဒီနည်းစီအနည်းကိုမျက်စိကနေမထွက်ဘဲနဲ့သဘောကျနေတတ်တယ်ပေါ့နော်ဆိုတော့အဲ့လိုမျိုးအချိန်မှာဒီနည်းစီအနည်းကိုဥမာကိုယ့်ရဲ့အနားမှာအလှထိုးထားတာမျိုးပဲဖြစ်ဖြစ်အဲဒါမှမဟုတ်လို့ရှင်ဖျားပန်းတင်ထားတာမျိုးပဲဖြစ်ဖြစ်အဲလုပ်လို့ရှိရင်ဒီနည်းစီအနည်းလေးကနေပြီးမှငါ့ကိုအင်အားပေးနေပါလားဆိုတဲ့ခံစားချက်မျိုးဆိုတဲ့ငါ့မှာဒီလိုအင်အားရှိပါလားငါဒီလိုအင်အားကိုတောင်းတနေငါ့မှာလိုအပ်နေဆိုတော့ပြန်ပြီး remind လုပ်ပေးတဲ့အနေနဲ့ကိုယ့်ရဲ့စိတ်ကိုပြန်ပြီးတော့ဟိုနှစ်သိမ့်ပူဇော်ပေးနိုင်တာပေါ့နော်အဲ့လိုမျိုးခံစားချက်ကိုပေးနိုင်ပါတယ
်ပန်းနေလို့ပြောလိုက်လို့ရှိရင်တော့အလုံးကပန်းဆိုရင်ဒါအမျိုးသမီးတွေနဲ့ပဲဆိုင်နေဆိုပြီးတော့မှအများကလက်ခံထားကြရပေါ့လေဆိုတော့အမျိုးသားတွေအနေနဲ့လည်းအခုလိုမျိုးဒီပန်းနေအရွက်စိမ့်နေရဲ့စွမ်းအားနဲ့ကိုယ့်ရဲ့စိတ်ကိုဒီကုစားနိုင်တယ်ဆိုတာမျိုးစိတ်ဝင်စားလောင်ပေါ့နော်ဘယ်လိုမျိုးဆွဲဆောင်လို့ရနိုင်မလဲရှင
်ကျမရဲ့ဒီ client ပေါ့နော်ကျမရှိလို့လာပြီးတော့ counseling ယူတဲ့သူတွေမှာလည်းအမျိုးသားတွေပါပါတယ်ခါကြလို့ရှင်အမျိုးသားတွေထိုးထားတဲ့အဲလက်ရပေါ့နော်သူတို့ပန်းထိုးခိုင်းရတယ်ပြောသူတို့ရဲ့လက်ရပို့ပြီးတော့ကျမတို့ထိုးတာတက်တောင်ပို့လှနေတာမျိုးရှိတယ်လို့နောက်ဥပမာတစ်ခုပေးရမယ်ဆိုလို့ရှင်ဒီပန်းကူထုံးကိုစခဲ့တယ်2017ဆိုတာကဂျပန်နိုင်ငံမှာဆူနာမီဖြစ်ပြီးတော့ငရင်ကြီးကြီးလှုပ်ခဲ့တဲ့ခုနှစ်ပါအဲ့ဒီတုန်းကအဲ့ဒီဒေသမှာတကယ်တမ်းငရင်ခံခဲ့ရတဲ့လူတွေကိုတွားပြီးတော့ဒီပန်းကူထုံးတွားလှုပ်ပြီးတဲ့ခါမှာအမျိုးသားအမျိုးသမီးရဲ့ဒီပန်းကူထုံးကိုစမ်းကြည့်ကြရင်ねအဲ့ဒီဒေတာမှာဥဆောင်ပြီးအခုလောလောဆယ်လုပ်နေတာကအမျိုးသားပါအသက်60လောက်ရှိပြီလို့ကျမထင်ပါတယ်ဟိုပန်းလို့ပြောလိုက်လို့ရှင်အမိန်ကလေးတွေနဲ့ဆိုင်နေအမျိုးသမီးနဲ့ဆိုင်နေလို့ပြောပေမဲ့အမျိုးသားတွေရဲ့မှလည်းစိတ်ကြမ်းမာရေးဆိုတာရှိတယ်စိတ်ကြမ်းမာရေးအရေးကြီးမှုရှိတဲ့အတွက်ကြောင့်မို့လို့ဟိုပန်းအကြောင်းပန်းမို့လို့မိန်းမနဲ့ပဲဆိုင်နေလို့မတွေးကြည့်ပဲနဲ့ကိုယ့်ရဲ့စိတ်ခံစားချက်ကိုကိုယ်အလွယ်တကူသိနိုင်မယ်ဥပမာခြေလှမ်းတစ်ခုအနေနဲ့ပေါ့နော်စမ်းသပ်ကြည့်နိုင်ပါတယ်
ပန်းကူထုံးအထူးပြုဆရာမမတ်မော်မြတ်ဖြစ်ပါရဲ့ရှင်။ပန်းတွေရဲ့ကုစားနိုင်စွမ်းနဲ့လူတွေရဲ့ဒီပြက်လဲရှင်သန်နိုင်တဲ့အေအားတွေပေါင်းဆက်ပြီးတော့မှနာကျင်မောပန့်နေတဲ့နှလုံးသားတွေပြန်လဲကောင်းမွန်လာအောင်မွေးမြူနိုင်တယ်လို့သူကပြောပါရဲ့ရှင်။ကျွန်မဆုမြတ်မော်ပါ
။မဆုမြတ်မော်တင်ပြပေးခဲ့တဲ့ပန်းကူထုံးအကြောင်းလူမှုရှုခင်းအစီအစဉ်ကိုထပ်ဆင့်ထုတ်လွှင့်ပေးလိုက်တာဖြစ်ပါရဲ့ရှင်။မကြခင်မှာအစီအစဉ်ဒီအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမခင်လေးကတလှည့်ပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံတွင်းမှာပြီးခဲ့တဲ့နှစ်နှစ်အတွင်းစာသင်ကျောင်းတွေတိုက်ခိုက်ခံရမှု184ကျင်းရှိခဲ့ပြီးတော့ကလေးသင်ငယ်တွေဘေးကင်းလုံခြုံစွာပညာသင်ကြားခွင့်ညှင်းပယ်ခံရတဲ့အကြောင်းဒီကနေ့ကြောက်ရွံ့တဲ့အပြည်ပြည်ဆိုင်ရာပညာရေးကဏ္ဍတိုက်ခိုက်မှုမှကာကွယ်ရေးနေ့မှာရန်ကုန်အမေရိကန်တန်ယုံ Facebook လူမှုကွန်ရက်ကနေသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံကပဋိပက္ခဒဏ်တင့်နေတဲ့ကလေးငယ်3သိန်းကျော်အတွက်ဘေးကင်းလုံခြုံတဲ့သင်ကြားရေးနေရာတွေထောက်ပံ့ဖန်တီးပေးနိုင်မှုဒေသခံပညာရေးမိဖက်တွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့တူအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အနေနဲ့လက်တွဲလှုပ်ဆောင်နေကြောင်းလည်းပြောဆိုထားပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားထိခိုက်ဒေကျေမှုတွေတိုးလာနေတဲ့အပေါ်ကုလသမဂ္ဂကျွမ်းကျင်သူတွေကသတိပေးလိုက်ပါတယ်နိုင်ငံအနှံ့လေကြောင်းတိုက်ခိုက်မှုတွေပုံမပြင်းထန်လာတာတွေ့ရကြောင်းလည်းမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်နေရာ WLM အကြီးအကဲကဒီကနေ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုအစီရင်ခံစာတင်သွင်းရမှာပြောဆိုလိုက်တာပါစစ်ကောင်စီအကြီးအကဲကအတိုက်ခံလက်နက်ကိုင်အင်အားစုတွေကိုပြင်းပြင်းထန်ထန်တုံ့ပြန်မဲ့အကြောင်းပြောပြီးနောက်ပိုင်းကလေးငယ်တွေနဲ့ကိုယ်ဝန်ဆောင်မိခင်တွေအပါအဝင်အရဲသားတွေအများပြတိတ်ဆုံးခဲ့တဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်ကလေကြောင်းတိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့ပြီးရက်ပိုင်းကြာမှာပဲအခုလိုပြောလိုက်တာဖြစ်ပါတယ်ရခိုင်ပြည်နယ်မှာဖပွားနေတဲ့တိုက်ပွဲတွေကြောင့်နေရဲစွန့်ခွာထွက်ပြေးလာရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတတိယနိုင်ငံတစ်ခုမှပြန်လည်နေရာချထားရေးအရှိန်မြင့်လှုပ်ဆောင်ပေးဖို့အတွက်ဘင်္ဂလားဒေ့ရှ်ဂျားဖြတ်အစိုးရခေါင်းဆောင်မိုဟာမက်ယူနစ်ကတောင်းဆိုလိုက်ပါတယ်။သူတို့ကိုအမြန်ဆုံးပြန်လည်နေရာချထားရေးလှုပ်ဆောင်နိုင်ဖို့ဘင်္ဂလားဒေ့ရှ်ဂျားဖြတ်အစိုးရကကုလသမဂ္ဂရွှေ့ပြောင်းအခြေချဆိုင်ရာအေဂျင်စီနဲ့တွေ့ဆုံတဲ့အချိန်မှာပြောဆိုခဲ့တာဖြစ်ပါတယ်ရှင်။
ဒီနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Knolius Dinor နဲ့ Joe Gills ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်မူပြတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။ VOA ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြေကြပါသေးရှင်။